Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသတင်းရှင်များခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ3ရက်စနေနေ့မနက်ခင်း VOE မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကတော့အအောင်ပါဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုဒေါ်လှလှတန်းနဲ့အတူကြီးညာပေးမှာပါAmerican သမ္မတ Barack Obama ကမြောက်ကိုရီးယားနိုင်ငံကိုအရေးယူတန်ခတ်မှုအသစ်တွေချမှတ်လိုက်ပါတယ်။အာဂရီလိုက်စားမှုတိုက်ဖျက်ဖို့အတွက်ကြိုးပမ်းနေတဲ့တရုတ်အစိုးရကတော့လက်ထောက်နိုင်ငံခြားရေးဝန်ကြီးကိုယာရုကနေဖယ်ရှားဖြစ်လိုက်ပါတယ်။မနေ့ဖန်မှာကြားရောက်မဲ့မြန်မာနိုင်ငံရဲ့68ကြိမ်မြောက်လွတ်လပ်ရေးနေ့အတွက် American နိုင်ငံခြားရေးဝန်ကြီး John Kerry ကမြန်မာပြည်သူတွေပျော်ရွှင်ချမ်းမြေ့စေဖို့အတွက်ဆုမွန်ကောင်းတောင်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုအောင်
ကောင်းပါပြီတော်ခင်ဗျာခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့ရွေးကောက်ပွဲကော်မရှင်ကနိုင်ငံသားစစ်ဆေးရေးကြပြရည်နဲ့ပတ်သက်ပြီးအကြောင်းကြားစာတွေထုတ်ပြန်တဲ့အပေါ်ဘယ်လိုတုံ့ပြန်မှုတွေရှိပါလဲ?
တို့နိုင်ငံရေးပါတီမှာပါတဲ့လူတွေကြတော့ဒီအရေးမကြီးဘူးခင်ဗျားတို့ကဘာပဲခိုင်တာခိုင်တာခင်ဗျားတို့ကတော့လက်ခံနေတယ်အဲ့တော့နိုင်ငံရေးပါတီမှာပါတဲ့လူကြတော့ကျွန်တော်တို့က
မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးဦးကိုနီကအခုလိုပြောသွားတာပါဒီအကြောင်းပြေဆုံးကိုလည်းကြားဖို့ရှိတဲ့အပြင်မြန်မာနိုင်ငံကိုပြန်လည်ခွင့်မရတဲ့ပြည်ပရောက်အဆိုတော်တူအကြောင်းနဲ့2014ခုနှစ်အတွင်းကထူးခြားတဲ့နိုင်ငံတကာရေးရာကောင်းထုတ်ချက်တချို့အကြောင်းသတင်းဆောင်မတွေကိုလည်းတင်ဆက်ပေးသွားမှာပါနောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဒေါ်လလတန်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာ Sony ရုပ်ရှင်ထုတ်လို့ရေးကိုကွန်ပျူတာဆိုင်ဘာဖောက်ထွင်းတိုက်ခိုက်မှုလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တောက်ကြနေမှာ American သမ္မတ Barack Obama ကမြောက်ကိုရီးယားပေါ်မှာအရေးယူတန်ခတ်မှုအသစ်တွေချမှတ်လိုက်ကြောင်းကြေညာလိုက်ပါတယ်။မြောက်ကိုရီးယားကအဖွဲ့အစည်း3ခုနဲ့လူပုဒ်ကို10ဦးကိုပြစ်မှတ်ထားချမှတ်ခဲ့တဲ့တန်ခတ်မှုဟာမြောက်ကိုရီးယားရဲ့ဆိုင်ဘာတိုက်ခိုက်မှုအပါအဝင်ရန်စတဲ့လုပ်ရအများအပြားအတွက်ပထမအဆင့်အနေနဲ့အရေးယူမှုလှုပ်ဆောင်ခဲ့တာလို့သမ္မတအင်ဗျူကပြောပါတယ်။အခုအသစ်ချမှတ်လိုက်တဲ့အရေးယူမှုတွေဟာအရင်ကတည်းကချမှတ်ထားတဲ့အရေးယူမှုတွေအတွက်ပေါ်မတင်ချက်လိုက်တာဖြစ်ပြီးအရင်ကတည်းကလူပုတ်ကိုတချို့အတွက်အမေရိကန်ရဲ့ဘန်ဒါငွေကြေးစနစ်ကိုလန်လန်မမီအောင်လှုပ်ထားတယ်လို့အမေရိကန်နိုင်ငံသားတွေကလည်းမြောက်ကိုရီးယားနဲ့ဆက်သွယ်လှုပ်ဆောင်မှုမလုပ်ဖို့အတွက်တားမြစ်ထားတာလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာကမ္ဘာမှာအရေးယူတန်ခတ်မှုအများဆုံးအချက်မှတ်ခံနေရတဲ့နိုင်ငံဖြစ်နေတာမို့အခုတောက်ကြနေချမှတ်လိုက်တဲ့တန်ခတ်မှုဟာအရေးယူတာတက်တယ်မဟုတ်ဘဲပြုပြင်ဖို့လိုအပ်နေပြီဆိုတာသိသာစေတဲ့သဘောဖြစ်ပါတယ်။အရေးယူခံရတဲ့အဖွဲ့အစည်း3ခုကတော့မြောက်ကိုရီးယားထောင်လိုင်းရဲ့ RGB ဘူရိုမြောက်ကိုရီးယားအစိုးရရဲ့လက်နက်အဝယ်တော်ကိုရီးယားတပ်တုတူဖော်ရေးဖွံ့ဖြိုးရေးကော်ပိုရေးရှင်းနဲ့သိပ္ပံဆိုင်ရာသုတေသနအဖွဲ့ဖြစ်တဲ့ကိုရီးယားတန်ကန်ကော်ပိုရေးရှင်းတို့ပါဝင်တယ်လို့အရေးယူခံရတဲ့လူပုဂ္ဂိုလ်10ဦးကတော့အဲ့ဒီအဖွဲ့အစည်း3ခုနဲ့ဖြစ်စေမြောက်ကိုရီးယားအစိုးရနဲ့ဖြစ်စေတိုက်ရိုက်ဆက်နွယ်နေသူတွေဖြစ်ပါတယ်
။ဒီနေ့လေးကဖြစ်ကြခဲ့တဲ့ Asia Key တဲ့တင် Jelly ရဲ့ပျက်စီးတွေနဲ့အလောင်းတွေကိုရှာဖွေရမှာတောက်ကြန်ဒီမှာရာသီဥတုအခြေအနေအနေငယ်ကောက်မွန်လာတဲ့အတွက်ဟေအောက်ရှာဖွေရေးကိရိယာတွေကိုအသုံးပြုသွားမှာဖြစ်တယ်လို့ရှာဖွေရေးတာဝန်ခံတွေကပြောပါတယ်။တောက်ကြန်ဒီကအလောင်းပေါင်းတရာစင်ကျော်ကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်စုစုပေါင်းအလောင်း30ကိုရှာဖွေတွေ့ရှိထားပြီဖြစ်တယ်လို့အင်ဒိုနီးရှားအစိုးရအရာရှိတွေကပြောပါတယ်။အလောင်းအများပြားကိုအမေရိကန်ရေတပ်သင်္ဘောကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ပြကြခဲ့တဲ့ AA ရဲ့ Airbus အမျိုးအစား A3324ယင်းပေါ်မှာခီးတဲ့162ဦးနဲ့လေယာဉ်အမှုတန်း9ဦးတို့လိုက်ပါလာခဲ့ပြီးဒီနေ့နေ့ကရေဒါဘော်ကနေပျောက်သွားခဲ့တာဖြစ်ပါတယ်။လေယာဉ်ကိုယ်တယ်ပိုင်းအပျက်စီးကိုရှာဖွေရမှာရာသီဥတုဆက်လက်ဆူရွားနေတဲ့အတွက်အသံလှိုင်းစက်ကရိယာနဲ့ရှာဖွေတွေ့ရှိထားတဲ့ရေအနက်မီတာ30ကနေ50အထိရှိတဲ့ပင်လယ်ကျမ်းပြင်ပေါ်ရှိလေယာဉ်ပျက်ရှိနေတယ်လို့ယူဆရတဲ့နေရာကိုရေငုပ်သမားတွေကဆင်းနိုင်ခြင်းမရှိခဲ့ပါဘူး။မိုးကြီးပြီးလေပြင်းတိုက်ခတ်မှုဟာတင်းနေနေသည့်ဆက်ဖြစ်နိုင်တယ်လို့မိုးလေဝသပညာရှင်တို့ကခန့်မှန်းကြပါတယ်။ဘော်နီယိုကျွန်းဤဂျာဗာပင်လယ်မှာလေရင်ပြက်နဲ့အရေးကြီးတဲ့လေရင်ပြန့်တတ်မှုမှတ်တမ်းတင်အတန်ဖန်းဆက်ကိုရှာဖွေတွေ့ရှိနိုင်မှုနောက်ထပ်အနည်းဆုံးသတင်းတစ်ပတ်ကြာလိမ့်မယ်လို့အင်ဒိုနီးရှားအစိုးရအရာရှိတဦးကခန့်မှန်းပါတယ်။အမေရိကန်ရေတပ်တပ်မ9ကအဲ့ဒီရှာဖွေနေတဲ့နေရာမှာအထောက်ကူပေးနိုင်မှုဒုတိယစစ်သင်္ဘော USS Samson ကိုဆေးလွတ်ထားတယ်လို့တောက်ကြနေကကြေညာပါတယ်။ K ကယ်ဆယ်ရေးကြိုးပမ်းအားထုတ်မှုမှာအမေရိကန်စစ်သည်ဘော USS Fort Worth အနေနဲ့တာဝန်ပေးခြင်းမခံရပေမယ့်အင်ဒိုနီးရှားအစိုးရကမြစ်တာရပ်ခံလာရင်ဆေးလွှတ်နိုင်ဖို့အရန်အဖြစ်စောင့်နေတယ်လို့သိရပါတယ် USS Samson ကဂျာတာပရီနေကအလောင်းနှလောင်းကိုဆေးယူခဲ့ပါတယ
်ပောက်ကွဲစေတတ်တဲ့ပစ္စည်းတွေတင်ဆောင်လာမယ်လို့တန်တရားဖြစ်ပွဲပါကစ္စတန်ငါးဖမ်းသင်္ဘောတစ်စင်းကိုအာရေဗျပင်လယ်ထဲမှာအိန္ဒိယကံယူရန်ဆောင်သင်္ဘောကလိုင်လံဖမ်းဆီးခဲ့တဲ့နောက်အဲ့ဒီသင်္ဘောပောက်ကွဲပျက်စီးသွားခဲ့တယ်လို့အိန္ဒိယအရာရှိတွေကပြောပါတယ်ပါကစ္စတန်သင်္ဘောပေါ်မှာလိုက်ပါလာသူ၄ယောက်စလုံးဒီပောက်ကွဲမှုကြောင့်သေဆုံးခဲ့တယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အဲ့ဒီသင်္ဘောကိုအိန္ဒိယနိုင်ငံအနောက်ဘက်ကံယူရန်မှာလိုက်ပြီးဖမ်းဆီးချိန်မှာသင်္ဘောဟာတရားဝင်လုပ်ငန်းတစ်ခုခုလုပ်ဖို့အတွက်စီစဉ်နေတာကိုအိန္ဒိယထောက်လန်းရေးတွေကတွေ့ရှိခဲ့တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ကာကွယ်ရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့ကန်းဆောင်တက်တွေဟာဒီသင်္ဘောကိုတနအိုင်လောက်ကြာအောင်လိုက်ဖမ်းခဲ့ရပြီးသင်္ဘောကိုရပ်ဖို့အတွက်တနက်ပြည့်အချက်ပေးခဲ့ရတယ်လို့ဆိုပါတယ်။အဲဒီသင်္ဘောပေါ်မှာလိုက်ပါလာသူ၄ဦးကသင်္ဘောကုန်းဘက်အောက်မှာဖွက်ထားပြီးသင်္ဘောကိုမိရှို့ရကနေအခုလိုပောက်ကွဲမှုဖြစ်ပွားခဲ့ကြောင်းလည်းပြောပါတယ်။ပါကစ္စတန်ဘက်ကတော့အခုဒီတစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အခုလိုပောက်ကွဲပစ္စည်းတွေတွေ့ခဲ့တာဟာ2008ခုနှစ်တုန်းကအိန္ဒိယနိုင်ငံမွန်ဘိုင်းကိုပါကစ္စတန်စစ်သွေးကြော်တွေကပင်လယ်ပြင်ကနေတဆင့်လက်နက်တွေခိုးသွင်းပြီးအကြမ်းဖက်မှုတွေလုပ်ခဲ့တဲ့အတွက်လူပေါင်း166ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုပြန်ပြောင်းသတိရစေတာပ
ါ။တရုတ်နိုင်ငံကလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျန်ကွန်ရှင်းကိုရာထူးကနေဖယ်ရှားပစ်ခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတွင်းစီကံချိုးဖောက်မှုတွေစုံစမ်းစစ်ဆေးမှုတွေပြုလုပ်နေချိန်မှာပဲထိပ်တန်းတန်တမန်တူကိုခုလိုရာထူးကနေထုတ်ပြစ်လိုက်တာဖြစ်ပါတယ်။တောက်ကြာနေမှာထုတ်ပြန်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ဟာစာကြောင်းတစ်ကြောင်းနဲ့ပါဝင်ပြီးလက်ထောက်နိုင်ငံခြားရေးဝန်ကြီးကိုဘာကြောင့်ရာထူးကနေဖယ်ရှားခဲ့တယ်ဆိုတာကိုတော့ရှင်းပြမထားပါဘူး။ဇန်ဟာတရုတ်သမ္မတရှီကျင်းပင်ရဲ့အဂတိလိုက်စားမှုတိုက်ဖြတ်တဲ့စစ်စင်ရေးမှအရေးယူခံရတဲ့ပထမဦးဆုံးထိပ်တန်းတန်တမန်တူလည်းဖြစ်ပါတယ်။စီကံချိုးဖောက်လို့တရုတ်အနာဘိုင်တွေကြကြပြန့်ပြန့်သုံးဆွဲနေတဲ့စကားဟာအဂတိလိုက်စားမှုကိုညှိနှွန်းသုံးဆွဲတာဖြစ်နိုင်ပါတယ်။
ယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3 ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံရဲ့68ကြိမ်မြောက်လွတ်လပ်ရေးနေ့အခါသမယမှာမြန်မာပြည်သူတွေပျော်ရွှင်ချမ်းမြေ့စေဖို့အတွက်သမ္မတအိုဘားမားနဲ့တကွ American ပြည်သူတွေကိုစား American နိုင်ငံခြားရေးဝန်ကြီး John Kerry ကဆုမွန်ကောင်းတောင်းလိုက်ကြောင်းတောက်ကြာနေ့မှာ American နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီနီးကျပြီးငြိမ်းငြိမ်းချမ်းချမ်းနဲ့စီးပွားရေးဖွံ့ဖြိုးတဲ့ခေတ်မီတိုးတက်တဲ့နိုင်ငံဖြစ်လာရေးအတွက်ဆက်ပြီးပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့၍ American ပြည်တော်စုကနေပံပိုးကူညီပေးနေမယ်ဆိုတာကိုဒီလိုနေဒူးနေမြန်မှာထပ်ပြီးခရီးပေးပါကြောင်းဝန်ကြီးကယ်ရီကပြောကြားလိုက်တယ်လို့မြန်မာနိုင်ငံသားတွေတောင့်တနေတဲ့ဆန္ဒတွေပြေဝလာတဲ့အနာဂတ်မှာအတူလက်တွဲပြီးအောင်ပွဲခံကြမှာဖြစ်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လဝန်ကြီးကယ်ရီမြန်မာနိုင်ငံကိုဒုတိယကြိမ်တွားရောက်ချိန်မှာလွန်ခဲ့တဲ့15နှစ်အမေရိကန်အထက်လွှတ်တော်အမတ်ဘွားနဲ့ပထမကြိမ်ရောက်သွားတော့ကအနေထားနဲ့တိတ်ကွာပြီးအပြောင်းလဲကြီးပြောင်းလဲနေတာကိုတအံ့တော်တွေ့ရတယ်လို့ဆိုပါတယ်။ဒါဟာတစ်ချိန်ကနှစ်နိုင်ငံကြားတန်တမာရေးစီးပွားရေးနဲ့ရင်ကျိမှုဆိုင်ရာ net ဆိုင်နဲ့ဆက်ဆံရေးတွေဖြစ်နိုင်တော့မှာမဟုတ်ဘူးလို့ထင်ထားတဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေကိုကိုယ်တိုင်မျက်ဝါးထင်ထင်မြင်တွေ့ခဲ့ရတာလို့လည်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံဒီမိုကရေစီခရီးအတွက်အမေရိကန်နိုင်ငံကဘယ်အတိုင်းတာတိလက်တွဲဆောင်ရွက်နိုင်လဲဆိုတာဟာလက်ရှိဒီအပြောင်းလဲကတက်တည်ပြနေတယ်လို့မြန်မာကကဘာကိုဆက်ပြီးတကားဖွင့်ပေးထားချိန်မှာဒီလက်တွဲဆောင်ရွက်မှုတွေကိုပုံမတိုးမြင့်သွားနိုင်မှုအတွက်မျှော်လင့်ထားကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။
2015မှာကျင့်သုံးမဲ့ပြောင်းရွှေ့အခြေချမှုကိုခြုံငုံပြည့်စုံတဲ့ဤမှာလူမှောင်ကိုရောင်းဝယ်မှုတိုက်ဖျက်ရေးဟာထိတ်တန့်ဦးစားပေးမှုဖြစ်မယ်လို့ဥရောပကော်မရှင်ကတောက်ကြနေကပြောပါတယ်။မှောင်ကိုသမားတွေဟာဥရောပကိုလာဖို့လမ်းတစ်တွေကိုတွေ့နေပြီးဌာနေနိုင်ငံတွေမှာပဋိပက္ခတွေနဲ့စစ်ပွဲတွေကနေထွက်ပြေးဖို့ကြိုးစားနေကြတဲ့ဒုက္ခရောက်နေကြသူတွေပေါ်ခေါင်းပုံဖြတ်တဲ့ဤသည်တွေကိုလည်းအသုံးပြုနေတာတွေ့ရတယ်လို့ကော်မရှင်ကထောက်ပြထားပါတယ်။လူမှောင်ခိုးကူးသူတွေအနေနဲ့ဆိုးရွားတဲ့ရာသီဥတုအခြေအနေမှာတင်မောဟောင်းတွေကိုစွန့်ပစ်ထားခဲ့ပြီးလူအသက်တွေကိုအန္တရာယ်ဖြစ်စေမဲ့အနေအထားမျိုးကိုခွင့်ပြုနိုင်မှာမဟုတ်ဘူးလို့ကော်မရှင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီတလီတောင်ဘက်ကန်လွန်ပိုင်းမှာပြောင်းရွှေ့အခြေချသူရာပေါင်းများစွာကိုတည်ဆောင်လာတဲ့ကုန်တင်တင်မောတစည်းကိုတင်မောအမှုတန်းတွေကစွန့်ပစ်ခဲ့တဲ့အတွက်အီတလီအာဏာပိုင်တွေကကယ်တင်ခဲ့ရတာဖြစ်ပါတယ်။ ဒါဟာဒီသတင်းပတ်တွင်ဒုတိယအကြိမ်ဖြစ်ပွားခဲ့တာပါ။တူရကီကထွက်ခွာလာပုံရတဲ့အီဇာဒင်အမိခံတင်မောပေါ်ရဲ့ကုန်းပတ်ပေါ်မှာအီတလီကမ်းခြေစောက်တပ်ကတောက်ချာနေကရဟယင်စည်းချပေးခဲ့ရပါတယ်။အဲ့ဒီတင်မောဟာဆီယာရယ်လီယိုနီကလန်တင်ထားပြီးတင်မောပေါ်မှာအမှုတန်းတွေမပါတော့ဘဲလှိုင်းထန်တဲ့ပင်လယ်ပြင်မှာဆက်ပြက်ပြီးမျောနေခဲ့တာတွေ့ခဲ့ရတာဖြစ်ပါတယ
်။နိုင်ငံတကာရာဇဝတ်မှုခုံရုံး ICC မှာပါဝင်ဖို့အတွက်ပါလက်စတိုင်းကကုလသမဂ္ဂကိုစာရွက်စာတမ်းတွေတင်သွင်းလိုက်ပြီးဒါဟာအစ္စရေးနိုင်ငံကိုစစ်ရာဇဝတ်မှုကျူးလွန်တဲ့နိုင်ငံဖြစ်နေတရားဆွဲဆွနိုင်မှုကြိုးပမ်းမှုတရားလည်းဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းသံမကြီးရီယက်မန်ဆော့ကတောက်ချာနေမှာကုလသမဂ္ဂတရားရေးဆိုင်ရာလက်ထောက်ထွေထွေတွင်းမှုချုပ်စတက်ဖန်မက်သီယပ်စ်တန်စာရွက်စာတမ်းတွေတင်သွင်းခဲ့တာဖြစ်ပြီးအခုအဲ့ဒီစာရွက်စာတမ်းတွေကိုကုလသမဂ္ဂဌာနချုပ်ကိုတင်သွင်းလိုက်ပြီလို့ကုလပြောခွင့်ရကပြောပါတယ်။ဒါဟာပါလက်စတိုင်းပြည်သူတွေပေါ်ကျူးလွန်တဲ့လူမဆန်တဲ့ရာဇဝတ်ဖြစ်မှုတွေအတွက်တရားမျှတမှုရအောင်စူးစမ်းနိုင်မှုအရေးကြီးတဲ့ခြေလှမ်းချက်ဖြစ်တယ်လို့လည်းတမ်မကြီးကပြောပါတယ်။ပြီးခဲ့တဲ့နှစ်ဂါဇာမှာဖြစ်ပွားတဲ့စစ်ပွဲအတွင်းစစ်ရာဇဝတ်မှုပြမှုကျွန်းလွန်သူတွေကိုအရေးယူဖို့အတွက်လှုပ်ဆောင်လာလို့ဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကပါလက်စတိုင်းကိုအချုပ်ချာပိုင်အာဏာတစ်ခုပြည့်နိုင်ငံတစ်ခုပြည့်အတိမတ်ပြည့်ရေးဆုံးဖြတ်ချက်ချမှတ်ပေးဖို့ပယ်ချလိုက်တဲ့နောက်ပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်ကစာရွက်စာတမ်းတွေကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်
။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်၃ချိန်တာဝန်ထမ်းဆောင်ခဲ့တဲ့မာရီယိုကူမိုဟာဇန်နဝါရီလ၁ရက်နေ့ကအသက်82နှစ်အရွယ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။သူ့ရဲ့သားဖြစ်သူအန်ဒရူးကူမိုဟာလက်ရှိနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်ပါတယ်။ဝတ်တာပွင့်လင်းတဲ့ဒီမိုကရက်ပါတီဝင်ကူမိုကိုသူ့ပါတီကနှစ်ကြိမ်တိုင်သမ္မတဖြစ်ဝင်ရွေးချယ်ခံဖို့ဦးစားပေးစဉ်းစားခဲ့ပေမဲ့သူ့အနေနဲ့ကိုယ်စီလောင်းဖြစ်ဝင်ရွေးချယ်ခံဖို့ကြိုးပမ်းခဲ့ခြင်းမရှိခဲ့ပါဘူ
း။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတန်းနဲ့ဒေါ်လာလာတန်းတို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးရမယ်။နိုင်ငံရေးပါတီကောင်းဆောင်တွေကိုရည်ရွယ်ပြီးပန်းအောင်နိုင်ငံသားစစ်စီကပြအသည့်မဖြစ်မနေပြောင်းလဲကန်ဆောင်အောင်မယ်ဆိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ဟာနိုင်ငံရေးပါတီတွေရဲ့လုပ်ပိုင်ခွင့်ကိုချုပ်ချယ်ကန့်သတ်လိုက်တာဖြစ်တယ်လို့အတိုက်ခံပါတီကြီးတစ်ခုရဲ့ဥပဒေအကြံပေးကပြောပါရယ်။ဒီထုတ်ပြန်ချက်အရဇန်နဝါရီလ9ရက်နေ့နောက်ဆုံးထားပြီးမှတ်ပုံတင်အောင်ကင်ထားတဲ့နိုင်ငံရေးပါတီကောင်းဆောင်တွေအနေနဲ့1982နိုင်ငံသားဥပဒေအရထုတ်ပေးထားတဲ့နိုင်ငံသားစစ်စီကပြကိုပဲပြောင်းလဲကန့်ဆောင်အောင်မှာဖြစ်ပါရယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးရှေ့နေဥကိုနီကိုဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နီယာကအကြောင်းစုံကိုပြောပြပေးမှာပ
ါ။ရွေးကောက်ပွဲကော်မရှင်ကနိုင်ငံသားစီစီရေးကပြားတွေနဲ့ပတ်သက်ပြီးအကြောင်းကြားစာတွေထုတ်ပြန်တာနဲ့ပတ်သက်လို့ NLD ပါတီရဲ့ဥပဒေအကြံပေးရှေ့နေဥကိုနီကအခုလိုပြောပြပါဗျ။
2017နောက်ပိုင်းမှာလွတ်တော်မှာနိုင်ငံသားဖြစ်တဲ့လူတွေလွတ်တော်မှာပါရမယ်နိုင်ငံသားမဟုတ်တဲ့လူတွေသို့မဟုတ်လည်းနိုင်ငံသားပြုခါရတဲ့လူအဲ့နိုင်ငံသားမပါရဘူးမဲပေးလို့မရှိဘူးဆက်ပြီးပေါ့ဗျာအခုတော်လေးကျွန်တော်ရှိမှာအငင်းအခုဖြစ်တယ်ဗျအဲ့ဒီအငင်းအခုရဲ့နောက်ဆက်တွဲအနေနဲ့ကျွန်တော်တို့ရဲ့ဒီသုံးမှုကြီးကြရေးဝန်ကြီးဌာနကလည်းညွှန်ကြားချက်တွေထုတ်တယ်ခင်ဗျအဲ့တော့အဲ့ဒီလိုထုတ်တဲ့အခါမှာအခုနောက်ဆုံးကျွန်တော်တို့ပြည်သူ့ကသာထူးခြားခြားညွှန်ကြားချက်ကတော့နိုင်ငံရေးပါတီတွေဘာခေါင်းဆောင်အနေနဲ့ပါဝင်နေတဲ့လူတွေဟာအခုကျွန်တော်တို့အခေါ်တော့ပေါ့ဗျာနိုင်ငံသားစီစီရေးကပ်ပြားပေါ့လေအများသားလည်းအောင်ပြောရရင်တော့ပန်းရုံကပ်ပြားတိုင်းနေလူတွေဖြစ်ရမယ်လို့ဒီလိုညွှန်ကြားချက်ထုတ်တယ
်တကယ်လည်းအဲ့ဒီပန်းရုံကပ်ပြားဟာနိုင်ငံသားအဆင့်ကပ်ပြားမဟုတ်သေးဘူးလို့လည်းသူကဆိုပါတယ
်အဲ့ဒီပန်းရုံကပ်ပြားလေးအကြောင်းကိုတိကျပြောရရင်အဲ့ဒါနိုင်ငံသားကပ်ပြားမဟုတ်ဘူးနိုင်ငံသားစီစီရေးကပ်ပြားလို့ခေါ်ရကြအဲ့ဒီနိုင်ငံသားစီစီရေးကပ်ပြားရဲ့နောက်မှာသူကနိုင်ငံသားလက်မှတ်ဆိုတာကိုနိုင်ငံသားရိုက်ကယူရမယ်16ပြည်လာရှိတယ်အဲ့ဒါတော့အဲ့ဒါအခုထိကျွန်တော်ထင်တယ်ဘယ်သူမှကိုမရှိသေးဘူးလို့ထင်တယ်အမြင့်ဆုံးကအဲ့ဒီပန်းရောင်နိုင်ငံသားစီစီရေးကပ်ပြားလေးပဲရှိသေးတယ်နိုင်ငံသားလက်မှတ်ကိုခဏစ်ထုတ်မပေးနိုင်သေးဘူး1982ခုနှစ်ခရဲကဥပဒေကိုပြဋ္ဌာန်းထားတယ်ဆိုဒီကနေ့ထိအဲ့ဒါအကောင့်ထဲမှာပေါ်နိုင်ရောဒါပေမဲ့အဲ့ဒီအကောင့်ထဲပေါ်ရမယ့်ကိစ္စကိုထိရရောအကောင့်ထဲမှာပေါ်ပေးနေပါတီတွေကိုချုပ်ချယ်ကတ်တက်တဲ့ညွန်ကြက်ကရှိကထွက်လာတယ်အဲ့ဒီပိုင်းရောင်ကပြမမရရင်ပါတီကောင်းဆောင်လုပ်လို့မရဘူးဆိုတဲ့ဟာကြီးကအခုဖြစ်လာတယ်
ဟုတ်ကဲ့အဲ့ဒါကရောတကယ်ပဲအရေးပါမပါပေါ့နော်အခုတို့ဒီပါတီတွေကိုတည်တံ့အဲ့လိုမျိုးသူတပြည့်ပါတီမှာခေါင်းဆောင်တဲ့သူတွေကဒီပန်းရောင်ဒီအခုနိုင်ငံသားစီစီရေးကနောက်ဆုံးကဖြစ်ရမယ်ဆိုတဲ့ဟာတကယ်ပဲလိုအပ်သလားပေါ့နော
်အရေးပါမှုမပါမှုနော်ဟောလိုအပ်ဖို့အတိုင်းဒါပေါ့နော်လိုအပ်ဖို့အတိုင်းဒါဘယ်လောက်ဖြစ်ရောအရေးပါလည်းမပါဘူးလေတော့အတော်စဉ်းစားကြည့်ရအောင်ကျွန်တော်ဆိုလိုတာက ဖြစ်ခဲ့တာကတနိုင်ငံလုံးကမ်ပိန်းပေါ့နိုင်ငံအတွက်မှနေထိုင်သူအားလုံးနိုင်ငံသားနိုင်ငံသားပါအဲဒီချက်ချက်စီစစ်မယ်ဆိုတဲ့စီမံချက်နဲ့လုပ်ရင်ကျွန်တော်အဲ့ဒါထောက်ခံရင်ဘာမှကျွန်တော်မပြောဘူးဒါကျွန်တော်ပုံပုံကြီးကျွန်တော်အဲ့ဒါကြိုက်တယ်ဒါ69နှစ်ရှိပြီလုပ်ပြတာမလုပ်ခဲ့တာအခုကြာမှာရွေးကောက်ပွဲနီးမှာနိုင်ငံရေးပါတီပါပါဝင်တဲ့သူတွေကိုတိုင်းအောင်ကပြရှိမှကိုဖြစ်မယ်လို့ပြောလာတဲ့အခါကျတော့နိုင်ငံရေးပါတီမှာလုပ်တဲ့လူလည်းနိုင်ငံသားပဲဗျနိုင်ငံရေးပါတီမှာမပါတဲ့လူလည်းနိုင်ငံသားပဲအဲ့တော့နိုင်ငံရေးပါတီမှာမပါတဲ့လူတွေကျတော့ဒီအရေးမကြီးဘူးခင်ဗျားတို့ကဘာပဲခိုင်တာကြိုက်တာခင်ဗျားတို့ကတော့လက်ခံနေအဲ့တော့နိုင်ငံရေးပါတီမှာပါတဲ့လူကျတော့ကျွန်တော်တို့ကစစ်မယ်စီးမယ်ဆိုတော့ဒီစစ်မယ်စီးမယ်ဆိုတော့ဘယ်သူကစစ်မှာလဲစစ်မယ်လို့ဒီလဲလက်ရှိအာဏာရတဲ့လူကစစ်မှာလက်ရှိအာဏာကိုကိုင်တွယ်ထားတဲ့လူကစစ်မှာအဲ့တော့လက်ရှိအာဏာရတဲ့လူကနောက်တက်လာရအလားလာရှိတဲ့သူတွေကိုစစ်စစ်ပြီးဖြစ်နိုင်ကြမြဖိထုတ်ချင်လို့လားလို့ကျွန်တော်ကမေးခွန်းမေးပြန်ဖြစ်သွားလိမ့်မယ
်ရွေးကောက်ပွဲဥပဒေအရနိုင်ငံသားလက်မှတ်ကိုင်ဆောင်ထားသူများသာပါတီတည်ထောင်ခွင့်ရှိပြီးနိုင်ငံသားလက်မှတ်ကိုင်ဆောင်ထားသူတွေသာပါတီဝင်ဖြစ်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်ရှင်
မင်းကျနေတင်ပြပေးကြတာပါတော်တော်ရှင်များခင်ဗျာအခုနှစ်ပိုင်းဒီအတွင်းမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာကြောင့်ပြည်ပမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတချို့မြန်မာနိုင်ငံကိုပြန်ပြီးလည်ပတ်ကြပါတယ်ဒါပေမဲ့လည်းအားလုံးမှာဒီလိုအခွင့်အရေးရှိတာတော့မဟုတ်ပါဘူးကိုယ်နိုင်ငံကိုပြန်လဲခြင်းပေမဲ့ပြည်ပမှာပဲနေနေရတဲ့အမှုပညာရှင်တူအကြောင်း Steve Stanford သတင်းပေးပို့ထားတာကိုဆက်လက်နားဆင်ကြပါခင်ဗျာထိုင်းနိုင်ငံမြောက်ပိုင်းမှာရောက်ရှိနေတဲ့ကချင်ဆိုတော့ကိုမွန်အောင်ဟာရှေးလေးလုံးမျိုးဆက်တူဖြစ်ပြီးသူဟာလွန်ခဲ့တဲ့26နှစ်ကနော်ဝေနိုင်ငံကိုထွက်ခွာသွားခဲ့ရပါတယ်။အခုနှစ်ပိုင်းတွင်အတွင်းမြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေဖြစ်လာတာကြောင့်ပြည်ပရောက်တက်ကြွလှုပ်ရှားသူအတော်များများပြည်တော်ပြန်လည်ပတ်နိုင်ခဲ့ကြပေမဲ့ကိုမွန်အောင်ကတော့မြန်မာအစိုးရကလုံလောက်တဲ့အကြောင်းပြချက်တစုံတရာမပေးဘဲပြည်ဝင်ခွင့်ဗီဇာညှင်းပယ်ခဲ့ပါတယ
်။ Maybe they are worried.
မြန်မာနိုင်ငံကိုပြန်ရောက်ရင်ကျွန်တော်တို့ကပြဿနာတစုံတရာလုပ်မယ်လို့သူတို့ကထင်နေပုံရပါတယ်အခုမကြသေးခင်ကပဲရင်းချမ်းရေးမိုးဆက်ဆိုတဲ့ TV series ကိုအသံသွင်းထားတာပါကချင်ဒုက္ခသည်တွေအတွက်ရမုံငွေဂီတဖျော်ဖြေပွဲတစ်ပွဲလုပ်ဖို့သာကျွန်တော်စိတ်ကူးထားပါတယ်ဆိုပြီးကိုမောင်အောင်ကပြောသွားတာပါကချင်ပြည်နယ်ရင်းကဒုက္ခသည်တသိန်းလောက်ဟာခရစ်မတ်ကာလကိုဒုက္ခသည်စကမ်းမှာပဲ၄ချိန်မြောက်ဖြတ်တန်းရမှာပါကချင်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေသာအစိုးရနဲ့အပြစ်ရသဘောတူညီမှုအတွက်လက်မှတ်မထိုးရသေးတာပါမြန်မာအစိုးရကကချင်စစ်တပ်နှန်းကြောင်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ကချင်ဘိုလောင်း23ဦးသေဆုံးပြီးငြိမ်းချမ်းဆွေးနွေးပွဲတွေလည်းရပ်ဆိုင်းခဲ့ပါတယ်။ပြည်ပခါတွေဖြစ်ပွားနေတဲ့ဒေသမှာကလေးငယ်တယောက်ဖြစ်ကြီးပင်လာခဲ့တဲ့ကိုမွန်အောင်နဲ့ကချင်လူရုရဲ့ဆုံငန်းမတိုင်သေးတဲ့ရုန်းကန်လှုပ်ရှားမှုတွေဟာအကျွမ်းတဝင်ဖြစ်ပြီးသားပါ
။ The problem in Burma today is
မြန်မာနိုင်ငံရဲ့ဂနေပြဿနာကအာဏာခွဲဝေသုံးဆဲမှုပါလွန်ခဲ့တဲ့အနှစ်50လုံးအာဏာကိုစစ်တပ်စစ်အစိုးရကသာချုပ်ကင်ထားခဲ့တာပါတနိုင်ငံလုံးအာဏာနဲ့လုတ်ပိုင်ခွင့်အလုံးဟာစစ်တပ်ရဲ့လက်ထဲမှာပဲရှိခဲ့တာပါဒါကြောင့်အာဏာစွန့်မလားမစွန့်ဘူးလားဆိုတာဟာစစ်တပ်ရဲ့ဆုံးဖြတ်ချက်ပေါ်မှာသာမူတည်နေပါတယ်ဆိုပြီးကိုမောင်ကပြောပါတယ်ကိုမောင်ရဲ့ဒီသတင်းချင်းတွေဟာဒီမိုကရေစီရေးလှုပ်ရှားသူတွေအတွက်စိတ်ခွန်အားတက်ကြွစေတာကြောင့်အခုလိုပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံရတာဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာရောပြည်ပရောက်လူတွေကြားမှာရောကိုမိုးအောင်ကိုလူကြိုက်များနေစေပါ။ထိုင်းမြန်မာနယ်စပ်မှာကျင်းပတဲ့ကချင်ဒုက္ခသည်တွေကိုကူညီဖို့ကချင်ဆိုရော်တွေရဲ့ရမုံငွေပွဲတစ်ခုမှာပါဝင်တည်ဆို့ဖို့ကိုမိုးအောင်ကိုဖိတ်ကြားခဲ့ပါတယ်။မြန်မာနိုင်ငံကိုမပြတ်နိုင်သေးပေမဲ့လည်းအပြောင်းအလဲတချို့ဘောသူ့ရဲ့သဘောထားကိုလည်းအခုလိုပြောပါရတယ်။
Battle for Peace album in
1992ခုနှစ်တုန်းကညီငယ်ရေးတိုက်ပွဲ TV series ကိုထုတ်ခဲ့ပါတယ်။အဲဒီတုန်းကတော့ဒီ series ကိုတရားမဝင်သတ်မှတ်ထားတာကြောင့်ခက်ခဲတွေတော်တော်ရင်ဆိုင်ခဲ့ရပါတယ်။အခုတော့ series ထုတ်ရင်အာဏာပိုင်တွေစီကခွင့်ပြုချက်တွေစင်စာတွေမလိုတော့တာကြောင့်လွန်ခဲ့တဲ့အနှစ်20ကထက်ပိုပြီးလွယ်ကူမယ်လို့ကျွန်တော်မျှော်လင့်ပါတယ်လို့ကိုမောင်အောင်ကပြောသွားတာပါ။အခုတော့ကိုမောင်အောင်ဟာမိသားစုရှိရာနော်ဝေနိုင်ငံကိုပြန်သွားပါပြီ။ဒါပေမဲ့လည်းသူ့ရဲ့ညီငယ်ရေးအတွေ့အမြင်တွေကတော့သူ့လူလူနဲ့အတူကျန်ရစ်ခဲ့ပါတယ်ခင်ဗျာ။
ရရှိမြခင်ဗျာ2014ခုနှစ်ကုန်ဆုံးလို့2015ခုနှစ်ကိုဝင်ရောက်လာပါပြီမြန်မာနိုင်ငံမှာတော့2015ခုနှစ်ဟာအထူးထူးရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တာမလို့နိုင်ငံရေးအရရေးပါတဲ့နှစ်ဖြစ်မယ်ဆိုပြီးတော့လေလာသုံးသပ်သူတွေကယူဆထားကြပါတယ်2015ခုနှစ်ဝင်ရောက်လာတာနဲ့အတူပဲစနားပြမှုတွေအဖမ်းဆီးတွေနိုင်ငံရေးအရမတင်မကျဖြစ်မှုတွေတင်းမာမှုတွေလည်းတွေ့နေရပါတယ်ဒါကြောင့်မလို့ခု2015ခုနှစ်ဟာမြန်မာနိုင်ငံရေးအတွက်မျှော်လင့်စရာတွေဘလောက်ရှိမလဲစိန်ခေါ်ချက်တွေဘလို့ဖြစ်လာမလဲဒီလာမယ့်စနေညပိုင်းဒဲအီလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလို့ရတဲ့တော်ရှင်တွေ view ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။လေလိုင်းကနေပြီးတော့ဓာတ်ရိုက်မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပို့ထားလို့ရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီနေ့ညမှာဒီဇင်ဘာတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထမှန်ဖိတ်ခေါ်ပါရခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်တင်ဆက်ပြရမယ်လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာတိတ်ပြီးချုံ့ဝေခဲ့တယ်လို့မဆိုနိုင်ပါဘူးဒေတာရင်းဩဇာချဲ့ထွင်လာနေတဲ့တရုတ်နိုင်ငံရေးမူဝါဒချမှတ်မှုမှာအမေရိကန်ဘက်ကအားနည်းချက်တွေရှိခဲ့ကြောင်းသုံးသပ်သူတွေကပြောပါတယ်အမေရိကန်နိုင်ငံသားရေးဌာနသတင်းတော် Scott Stein ရဲ့သတင်းကိုဦးတန်းလွင်ထွန်းကဆက်ပြီးတင်ပြပါမယ်ခင်ဗျာ
ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ရတဲ့ရွေးကောက်ပွဲအရေးမှာတရုတ်နိုင်ငံအနေနဲ့သူတို့စိတ်ကြိုက်ခေါင်းဆောင်တွေကိုစီစစ်ပြီးမှလူလူကမဲပေးရွေးချယ်ရမယ်ဆိုတဲ့လုံနီးလုံဟန်ကိုပြင်ဆင်ရေးညှိနှိုင်းတင်တယ်လို့အမေရိကန်ကပြောခဲ့ပါတယ်။ဒါပေမဲ့လည်းဒီပြဿနာမှာပြင်ပကနေဝင်ပြီးဆွဲဖက်တာကိုလက်မခံဘူးလို့တရုတ်နိုင်ငံကပယ်ချခဲ့တာမို့အမေရိကန်အစိုးရအနေနဲ့ဘာမှမတတ်နိုင်ပဲဖြစ်ခဲ့ရပါတယ်။ဒါကို Human Rights Watch လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ညွှန်ကြားရေးမှူး Sophie Richardson ကအခုလိုဝေဖန်ပါတယ
်။ I think the US continues to be quite inconsistent.
တရုတ်နဲ့ဟောင်ကောင်မှာဖြစ်နေတဲ့လူ့အခွင့်အရေးဒီမိုကရေစီရေးပြဿနာတွေနဲ့ပတ်သက်ပြီး American အစိုးရဟာအခြားကမ္ဘာဒေသတွေမှာအတန်ကျဲခဲ့တဲ့လောက်အခုရင်းမှာထိထိရောက်ရောက်လုံမပေးနိုင်ခဲ့တာကိုတွေ့ရပါတယ်။တရုတ်အစိုးရနဲ့ဒီလိုရင်ဆိုင်ရတဲ့ကိစ္စမျိုးတွေမှာတဆိုင်မတ်မတ်ဖြစ်ဖို့ကအရေးကြီးပါတယ်။
ပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်အရေးမှာဆိုရင်လေဒေတာတွေမှာအလုံးသဘောတူညီတဲ့ပင်လယ်ပြင်ပိုင်နဲ့ကျင့်ထုံးဥပဒေတရားရေးဆွဲနိုင်ရေးအမေရိကန်ကတွန်းအားပေးနေခဲ့ပေမဲ့လေတရုတ်ခေါင်းဆောင်ပိုင်းကပိတ်ဆို့တားမြစ်ခဲ့ပြီးပြဿနာဖြစ်နေတဲ့နိုင်ငံတစ်ခုချင်းစီနဲ့ပဲညှိနှိုင်းဖို့ပိုပြီးလိုလားတယ်လို့ဆိုခဲ့ပါတယ်ဒီအခြေအနေကို American Enterprise ဌာနသုတေသနအရာရှိ Michael Oslin ကအခုလိုရှင်းပြပါတယ
်to continue ah sunni wari ko tamin ma shi shi aw lou ni de tbo wa de ka nan nang ngan da ga san chain san nong ne lou thong lou ni de ko ma lai na jin lo a chain swae ni de myaw korea iran sa de nang ngan ni lo myo wa be a dai be ma shi a sa ma shi so ma shi nyi nai mu de ne a chain kou ni ya da wa de ka nan da ti yau nang ngan a ni ne data rin ma a long tbo tu de chin dong u be ti ye lo la de so yin phit ni da cha ba bi
ဘာပဲပြောအမေရိကန်အနေနဲ့ပြည်တွင်းမှာရှိတဲ့ကြီးမားတဲ့စားသုံးသူဈေးကွက်ကြီးကိုအတုံးချပြီးတရုတ်နိုင်ငံကိုပို့ပြီးတွန်းအားပေးတဲ့နယ်လို့အမေရိကန်အထက်လွှတ်တော်အမတ်ရှာရော့ဘရောင်းကပြောပါတယ
်အမေရိကန်ဈေးကွက်နည်းပညာနဲ့တက္ကသိုလ်ပညာတွေကိုတရုတ်တွေကလိုချင်နေတာပါဒါတွေကိုအသုံးပြုပြီးတရုတ်နိုင်ငံအတွင်းတကယ်တမ်းအပြောင်းလဲတွေပေါ်လာအောင်လှုပ်သွားကြရပါလိမ့်မယ
်ဒါမှမဟုတ်အမေရိကန်အစိုးရထဲမှာတရုတ်နဲ့ပို့ပြီးထိတွေ့ဆက်ဆံမှုစိတ်ဝင်စားမှုနည်းလာတာကိုတွေ့ရတယ်လို့လည်းအထက်လွှတ်တော်အမတ်ဘရောင်းကပြောပါတယ်
ဒီလိုမှဖြစ်နေတဲ့နိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေကတစ်ဖက်သက်ဖြစ်နေတော့အစိုးရဘက်မှတရုတ်နိုင်ငံအရေးကိုအရှိအလေပိုင်းဒေသအရေးလောက်စိတ်ဝင်စားပဲဖြစ်နေကြတယ်
။အလားတူပဲဒီအရှိအလေပိုင်းဒေသပြဿနာကြောင့်ပဲဝါရှင်တန်အစိုးရဘက်မှအာရှဒေသအရေးကိုစိတ်ဝင်စားမှုတွေပိုလျော့နေရတာလို့ကာတိုသုတေသနဌာနရဲ့ Justin Logan ကလည်းပြောပါတယ်။
အခုဖြစ်နေတာတွေဟာအရေးကြီးတဲ့ဆိုတာကိုအရှိအာရှမဟာမိတ်တွေကပိုပြီးမြင့်တင်ဆောင်ရွက်ပေးဖို့လိုရတယ်။လောလောဆယ်မှာတော့သူတို့တွေဟာပင်လယ်ကွေ့အာရဗ်နိုင်ငံတွေလောက်ဒါမှမဟုတ်အစ္စရေးနိုင်ငံအကြောင်းချီးကပ်ပြောဆိုလာနေတဲ့ကျွမ်းကျင်သူတွေလောက်ဆွဲဆောင်နိုင်စွမ်းမရှိသေးပဲဒီရေးဟာအမေရိကန်မူဝါဒရေးရာမှာအာရုံထားတင်ပါတယ်ဆိုတာကိုတော့တိုက်တော့မပြေနိုင်ဘူးဖြစ်နေပါတယ်
။တဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့တော့မှန်လုံအိမ်ဓာငွေထွက်ပေါ်စေမှုရှော့ချရေးရွေချက်မြန်မာတဲ့အစီအမံချက်တရက်ကိုသမ္မတအိုဘားမားနဲ့တရုတ်သမ္မတရှီဂျင်ပင်တို့အကြားဒီနှစ်အတွင်းသဘောတူညီနိုင်ခဲ့ပါတယ်။ဒီလိုသဘောတူညီခဲ့စဉ်ကသမ္မတအိုဘားမားကတရုတ်နိုင်ငံအနေနဲ့ကုန်သွယ်ရေးရောပင်လယ်ပြင်အရေးမှာပါအလားတူသဘောထားကြည့်မှုတွေကိုပြနိုင်လိမ့်မယ်လို့ယုံကြည်ကြောင်းတိုက်တွန်းပြောကြားခဲ့ပါတယ်။ဒေတာရင်းတည်ငြိမ်မှုကိုအင်အားဩဇာသုံးပြီးရယူလာတဲ့အပြန်အလှန်လုံခြုံမှုနဲ့ယုံကြည်တည်ဆောက်မှုတွေနဲ့အတူရယူရမှာဖြစ်ကြောင်းကိုလည်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ဦးတန်းလွင်ထွန်းတင်ပြသွားတာပါ။အခုတော့အရှိအလေပိုင်းဒေတာနဲ့သက်ဆိုင်တဲ့သတင်းဆောင်မကိုတင်ဆက်ပြရမယ်။2014ခုနှစ်အစောပိုင်းကာလတွေမှာအီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်း IS Islamic စစ်သည်ကြအဖွဲ့အားကောင်းလာနေခြင်းကဒေတာရင်းမှာအပြောင်းလဲတွေဖြစ်လာစေခဲ့ပါတယ်။ကောင်းဖြတ်တတ်တာနဲ့အတ္တမကျဉ်ပြူခြင်းအပါအဝင်ရက်ဆက်ကြမ်းကြုတ်တဲ့ IS တွေရဲ့နီးလန်းတွေဟာနိုင်ငံတကာအတိုင်းဝိုင်းကိုထိတ်လန့်တုံ့လုံးစေခဲ့ပါတယ်။ဒါရင်မကအစိုးရတပ်တွေနဲ့တိုက်ပွဲတွေအတွင်းတည်ကြည်ပျက်စီးရမှုတွေရှိနေစေဆီးရီးယားနိုင်ငံမှာဆိုရင်လေမူလအစိုးရနဲ့ဖြစ်နေတဲ့ပြည်ရင်းစစ်မီးမှာနောက်ထပ်စစ်မီးတစ်ခုတိုးပွားလာတာလည်းဖြစ်တဲ့အကြောင်း VOA သတင်းနော် Henry Richway ရဲ့သတင်းပေးပို့ချက်ကိုမက်ခွာညူကတင်ပြပေးရလိမ့်မယ်ခင်ဗျာ
Israel တမမဟုတ် ISIS လို့ခေါ်တဲ့ Islamic စစ်သွေးကြွအဖွဲ့ဟာ Al-Qaeda စစ်သွေးကြွအုပ်စုအပြင်အီရတ်ကနောက်ထပ်ပေါ်လာတဲ့ Sunni စစ်သွေးကြွအဖွဲ့ပါ ISIS အဖွဲ့ဟာ2014ခုနှစ်မှာအလင်းမြန်ကြီးထွားလာခဲ့ပြီးနိုင်ငံတကာအတိုင်းဝိုင်းကိုတုံ့လှုပ်စေခဲ့တဲ့အကြောင်းကာတာမှာရှိတဲ့ Royal United Service အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Michael Stephen ကပြောပါတယ်
။ It was very clear that there were problems building up in Iraq at the end of 2013.
2013ခုနှစ်ကုန်ပိုင်းအတွင်းအိရတ်ကပြဿနာတွေကတပူပေါ်နှပူဆင့်ဖြစ်နေတာထင်ရှားပါတယ်။ဒါပေမဲ့အိရတ်အတွင်းမှာ IS ကအပြည့်အပြည့်တိုက်လာတဲ့အခါမှာတော့လူတိုင်းရဲ့အာရုံကစီးရီးယားရဲ့လုပ်ရကြောင်ပြောင်းသွားပါတယ်။အခြေအနေတွေလုံးလုံးကိုပြောင်းလဲသွားတာပါ။
ဒီနှစ်စောပိုင်း January လအတွင်းမှာပဲ ISIS အဖွဲ့ဟာအီရတ်နိုင်ငံရဲ့ Fallujah မြို့ကိုသိမ်းခဲ့ပါတယ်။ Asia Pacific Foundation ရဲ့နိုင်ငံတကာလုံခြုံရေးဒါရိုက်တာ Sanjay Gohar ကအခုလိုပြောပါတယ
်။ When Fallujah fell, that should have been a wake up call. We
ဒီဖြစ်ကအားလုံးကိုလုံနှုတ်လိုက်သလိုဖြစ်သွားခဲ့ပါတယ်။ဒီပြဿနာလေးကိုကျွန်တော်တို့ကအိပ်ပျော်ရင်းလမ်းထလျှောက်ပြီးဝင်သွားသလိုပါဝင်ခဲ့ကြပြီးတော့နိုးလာတဲ့ခါကျတော့အားလုံးနောက်ကျသွားခဲ့ပါပြီ။
ဂျွန်လာထဲမှာအီရတ်ရဲ့ဒုတိယအကြီးဆုံးမိုးဆိုးမြို့ကို ISIS အဖွဲ့ကထပ်သိမ်းလိုက်ပါတယ်။အီရတ်စစ်သားတွေထွက်ပြေးခဲ့ရပြီး ISIS တွေကခန့်မှန်းခြေအားဖြင့်အမေရိကန်ဒေါ်လာတန်400ဘိုးလောက်ရှိတဲ့စစ်လက်နက်ပစ္စည်းမျိုးစုံကိုသိမ်းယူသွားပါတယ
်။ They restored land taken by the Assad regime to the
အစစူရကသိမ်းယူထားတဲ့ဒေသခံတိုင်းရင်းသားလူမျိုးစုတွေရဲ့မြေတွေကိုသူတို့ကပြန်ယူလိုက်ကြတယ်။နောက်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေအဲ့မှာလေပတ်ခဲ့ကြတယ်။နောက်သူတို့ကဒေသခံတွေနဲ့လက်ထပ်ကြတယ်။ဒီလိုနည်းနဲ့သူတို့ကိုသူတို့ဒေသခံတွေအဖြစ်သူတို့ရဲ့အနေအထားကိုပြောင်းလဲခဲ့ကြပါတယ
်။တစ်ဖက်မှာလည်းအီရတ်ရဲ့ရှီယာဝန်ကြီးချုပ်နော်ရီအယ်မာလီကီဟာဆွန်နီတွေပေါ်မှာခွဲခြားဆက်ဆံတယ်ဆိုပြီးဆွဆွဲခံခဲ့ရတာရှိပြီးအဲ့ဒီဆွဆွဲချက်တွေကနေအကြမ်းဖက်သမားတွေကိုထောက်ခံတဲ့သူတွေလည်းပေါ်လာခဲ့ပါတယ်။ဝန်ကြီးချုပ်မာလီကီဟာကြီးမားလာတဲ့နိုင်ငံတကာဖိအားကြောင့်ဩဂတ်လထဲမှာဝန်ကြီးချုပ်ယာရူကနှုတ်ထွက်လိုက်ရပါတယ်။ ISIS အဖွဲ့ကအီရတ်မြောက်ပိုင်းတကျော်ကိုသိမ်းလာခဲ့တော့လူနေစုရာဇီဒစ်စတေဟာစံကြားတောင်ကျောမှာပိတ်မိခဲ့ပါတယ်။ရာနဲ့ချီပြီးအသက်ခံခဲ့ရသလိုထောင်နဲ့ချီတဲ့လူတွေကိုလည်းစစ်ကြုံအဖြစ်အသုံးပြုဖို့ဖမ်းခဲ့ကြပါတယ်။ခတ်ဘက်မာကတပ်ဖွဲ့က ISIS အဖွဲ့ကိုတိုက်ခိုက်မှုတွေအရှိန်မြှင့်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကလည်းအီရတ်အတွင်းမှာရှိတဲ့ ISIS အဖွဲ့တွေကိုလေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့ပြီးမကြာခင်မှာပဲစီးရီးယားနိုင်ငံအတွင်းက ISIS တွေကိုပါတိုက်ခိုက်ခဲ့တာပါ။အမေရိကန်တပ်ဖွဲ့တွေကိုမဟာမိတ်တွေဖြစ်တဲ့ Britain နဲ့ပင်လယ်ကွေ့အာရတ်နိုင်ငံများအဖွဲ့ကလည်းပူးပေါင်းလာခဲ့သလိုမကြသေးခင်ကပဲအီရန်ကပါပါဝင်လာခဲ့တာပါဒီလိုတိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ ISIS အဖွဲ့ဟာအနောက်နိုင်ငံကဒဇာကန်တွေကိုကောင်းဖြတ်ပြီးတော့ဗီဒီယိုတွေထုတ်ပြတဲ့နည်းနဲ့ကဘာကြီးကိုတုံ့လှုပ်စေခဲ့ပါတယ
် ISIS has united the international community where you have
ISIS ကနိုင်ငံသားအတိုင်းဝိုင်းကိုစူးစီးညှို့စေခဲ့ပါတယ်အီရတ်တို့အမေရိကန်တို့လိုမကြခဏဆက်ဆံရေးမပြေမလည်ဖြစ်တဲ့နိုင်ငံကကအတိုင်းဝိုင်းနေတဲ့လာမကဟိုးအရင်တိတ်ကအစွန်းရောက်သမားတွေကိုဆန့်ကျင်တဲ့တိုက်ပွဲတွေမျိုးမှာပါဘယ်တော့မှပေါင်ပက်တလီမရှိတဲ့ Arab League နိုင်ငံများပါ IS ကိုနေနေရေးမှာအဓိပ္ပာယ်ရှိရှိနဲ့ပူးပေါင်းပါဝင်လာတာကိုတွေ့လာရပါတယ
်တချိန်တည်းမှာပဲ Syria သမ္မတ Bashar al-Assad ရဲ့လက်အောက်ခံအစိုးရတပ်ဖွဲ့တွေဟာသဘုံတွေထိမ့်ချုပ်ထားရနေမြေတွေမှာဘုံကျဲတိုက်ခိုက်နေစေဖြစ်ပါတယ်လွတ်လပ်တဲ့ Syria တပ်မတော်အဖွဲ့ဟာအစိုးရကိုရော ISIS Islamic အကြမ်းဖွဲ့တွေကိုပါတိုက်ခိုက်နေရပါတယ်။အနောက်နိုင်ငံတွေကိုလက်နက်အကူအညီတောင်းထားပေမဲ့လောလောဆယ်မှာတော့ဘယ်သူမှအရေးတရူမရှိပါဘူး။ဒါလည်းပြောင်းလဲသွားနိုင်ပါတယ်လို့ Michael Stephen ကပြောပါတယ
်။ We'll see is a more expressive.
ဒီနောက် Syria ပါနိုင်ငံလုံးလုံးဝပြုတ်ပြသွားမဲ့အရေးကိုဟန်တားနိုင်ဖို့ပိုးပြီးလုပ်ရလိမ့်မယ်လို့အမေရိကန်ကသဘောပေါက်လာတဲ့အမျှသူတို့ရဲ့တာဝန်ခံဆောင်ရွက်မှုတွေကိုရှင်းနစ်ကြရင်ပိုးပြီးလှုပ်ဆောင်လာမှာမြင်တွေ့ရနိုင်ပါတယ်။
ISIS အကြမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုအန်ဒီရဲ့ကြီးထွားလာတာနဲ့အမျှအီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမြေပေါ်မြေအောက်မှချမ်းအကြမ်းဖက်အုပ်စုတွေကိုနှိမ်နှင်းရေးအတွက်နိုင်ငံခေါင်းဆောင်တွေအပေါ်မှာလည်းဖိအားတွေတိုးလာနေတာဖြစ်ပါတယ်ရှင်
။မခွန်ညိုတင်ပြပေးသွားတာပါ။တော်ရရှိမှခင်ဗျာ VOE မြန်မာပိုင်းစီစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီ။အင်တာနက်ဆာမျက်နှာ website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်။ဒါပြင် VOA Facebook, YouTube နဲ့ Twitter ဆာမျက်နှာတွေမှာလည်းပဲဒီမြန်မာလိုသတင်းတွေကိုပြန်လည်းဖတ်ရှုလို့ရပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာ VO American တန်ကနေဇန်နဝါရီလ3ရက်စနေနေ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါအခုဒုတိယပိုင်းစီစဉ်မှာတော့ကမ္ဘာသတင်းတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းကောင်းထုတ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်မြို့သူပြည်ကဏ္ဍမှာတော့
ညီလိုက်ဖို့ရင်းနဲ့အဲတဲ့တဲ့ကိုပြစ်လိုက်တာနှစ်ခုအုံနောက်ဒီပါကိုထွက်တာကျမကိုယ်နဲ့ကောက်ခဲ့တာအုံနောက်ဒီလည်းထွက်တယ်အုတ်ခုနေနဲ့ဘု
နဲ့တော့ဂျာဒင်းငါဖြစ်ခဲ့တဲ့လက်ဘရောင်းတောင်ရေးခင်မှာတနတ်မှန်ပြီးတည်ဆုံခဲ့တဲ့ဒေါက်ကင်ဝင်းအကြောင်းဒေတာကန်တူပြောသွားတာပါဒီအကြောင်းပြင်သိပ္ပံနဲ့နှိပညာအစီအစဉ်ကိုလည်းပြန်လည်တင်ဆက်ပေးမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဥကြကြောသိန်းကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီဗိုလ်ချုပ်ကြီးတွေညွှန်ကြားထားသလောက်သာလို့ဆိုရမယ် Burma's democracyjust what the generals ordered ဆိုတဲ့ခေါင်းစဉ်နဲ့တုံးသက်ချက်ဆောင်မတဲ့ပုဂ္ဂိုလ် AOD magazine online ဆာမျက်နှာမှာဖတ်ရပါတယ်မြန်မာနိုင်ငံမှာမကြသေးခင်ကစပြီးဖော်ဆောင်လာတဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဟာကမ္ဘာကြီးကိုဘေးအလိဖြစ်စေခဲ့ပြီးမေခွန်းအမြောက်များထွက်လာစေတယ်လို့ဆောင်မရှင်ကျော်စွာမိုးကအစချီထားပါတယ်အဓိကကတော့ဗိုလ်ချုပ်ကြီးတွေဟာဘာကြောင့်ရုတ်တရက်ဆိုသလိုအပြောင်းအလဲလှုပ်ချင်ခဲ့တာလဲဆိုတာပါပဲတဲ့ဒီမေခွန်းကိုဆောင်မရှင်ကကိုယ်တိုင်ပဲပြန်ဖြေထားပါတယ်ဗိုလ်ချုပ်ကြီးတွေဟာ UDS ဆိုသူတို့အပြောင်းလဲလုပ်ချင်ခဲ့တာမဟုတ်ဘဲဆယ်စုနှစ်နှစ်ခုနီးပါးအကွက်ချပြင်ဆင်ပြီးတော့မှ2012ခုနှစ်မှာကိုယ့်ဘာသာကိုအရက်သားအသွင်ပြောင်းပြီးအာဏာလွှဲသွားတာလို့စောင်းမရှင်ကဖြေထားတာပါဒီအစည်းအဝေးမှာရွေးချက်နှစ်ခုရှိပြီးတစ်ခုကတရားဝင်နီးလန်းနဲ့အတိုင်းပြည်ကိုဆက်ပြီးအုပ်ချုပ်သွားဖို့နဲ့နောက်တစ်ခုကတော့နိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကိုကာကွယ်ထိန်းသိမ်းပေးမယ့်အခြေခံဥပဒေတစ်ခုဖန်တီးဖို့ပဲဖြစ်တယ်လို့စောင်းမရှင်ကဆိုပါတယ်ဒါပြင်ဗိုလ်ချုပ်ကြီးတွေကအပြောင်းလဲလုပ်ချင်တာမဟုတ်ဘဲ1988ဒီမိုကရေစီတောင်းဆိုတဲ့လူလူအောင်ကြောင်းမှုကအပြောင်းလဲတွေမဖြစ်မနေဖော်ဆောင်ဖို့တွန်းအားပေးခဲ့တာလို့လည်းစောင်းမရှင်ကမှတ်ချက်ချပါတယ်1988ခုနှစ်စက်တင်ဘာလ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလှုပ်ဆောင်ခဲ့ပုံအခြေအနေရရက်ကိုစောင်းမရှင်ကတဆင့်ချင်းအသေးစိတ်ပူပေါ်အောင်ရေးပြီးသူ့ရဲ့အစောပိုင်းကောက်ချက်ဖြစ်တဲ့ဗိုလ်ချုပ်ကြီးတွေဟာအကွက်ချပြီးပြင်ဆင်လာခဲ့တယ်ဆိုတာကိုတသက်ပြဖို့ကြိုးစားထားပါတယ်စောင်းမရဲ့နောက်ဆုံးပိုင်းမှာတော့ဒီနေ့ကုန်ပိုင်းကျင်းပမဲ့ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတမယ်ဆိုတာအမှကန်ချက်မရှိဘူးလို့အစပြန်ကောက်ပြီးအခြေခံဥပဒေပြုပြင်ပြောင်းလဲရေးကိစ္စအပါအဝင်အခုနောက်ဆုံးနိုင်ငံရေးအခြေအနေတွေကိုရှင်းလင်းရေးသားထားပါတယ်အပြောင်းလဲအတွက်တကယ့်အင်အားဟာပြည်တွင်းအတိုက်ခံတဲ့လူမျိုးစုတိုင်းရင်းသားအဖွဲ့တွေအကြမ်းဖက်လူမှုအဖွဲ့အစည်းတွေနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေစီကနေလာဖို့လိုအပ်စစ်ဖြစ်တယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒေါ်ဆန်းစုကြည်ပြည်ပရောက်လှုပ်ရှားသူတွေနဲ့လူမျိုးစုခေါင်းဆောင်တွေရဲ့တောင်းဆိုချက်တွေနဲ့အကြံပြုချက်တွေကိုဘိုးဘီအလေးထားအာရုံစိုက်ရမယ်လို့ဆောင်းမရှင်ကညှိကုံးချုပ်ထားပါတယ်ဒီဆောင်မအပြည့်စုံကို irawadi.org internet ဆာမျက်နှာမှာဖတ်နိုင်ပါတယ်။အစိုးရငွေစုစာချုပ်တွေကိုဒီလအတွင်းလီလံတင်မယ်ဆိုတဲ့သတင်းတပုတ်ကိုတော့ writer သတင်းဌာနရဲ့ internet ဆာမျက်နှာမှာဖော်ပြထားပါတယ်။အစိုးရဗန္ဓာရေးဝန်ကြီးဌာနကထုတ်ထားတဲ့ငွေစုစာချုပ်တွေကိုပြည်တွင်းပုဂ္ဂလိကဗန်တွေကြားမှာ online ကတဆင့်လီလံတင်ရောင်းချမှာဖြစ်ပြီးနောက်ပိုင်းမှာတော့ပိုကျယ်ပြန့်တဲ့ဈေးကွက်ထဲမှာရောင်းချသွားမယ်လို့ဗဟိုဗန်ဒုတိယဝက်ထကပြောတာကို writers ကကိုးကားရေးထားပါတယ်။အခုချိန်ထိဆိုရင်၅နှစ်တတန်းငွေစုစာချုပ်တန်ဖိုးကျပ်ဘီလီယံပေါင်း 65.4 ၃နှစ်တတန်းငွေစုစာချုပ်တန်ဖိုးကျပ်ဘီလီယံပေါင်း 23.6 နဲ့နှစ်နှစ်တတန်းငွေစုစာချုပ်တန်ဖိုးကျပ်ဘီလီယံပေါင်း 5.55 တို့ကိုဗဟိုဘဏ်ကထုတ်ဝေထားတယ်လို့ riders.com internet ဆာမျက်နှာပါတတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဥကြကြသိန်းကစူးစီးတင်ဆက်ပေးခဲ့တာပါအခုတော့ဒေါ်လာလာတဲ့စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒီကိမ်နဲ့တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာအခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ကလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ဖီစီမှုတ်သူပေါ့ဒီစကားဆင်းတဲ့လာရာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ် ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်တာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေကိုအတိပေးနိုင်အောင်ဝီစီတာမှုပြီးသတိပေးရကဒီအသုံးဆင်းသင့်လာတယ်လို့ဆိုပါတယ်အီဒီမ်ဆိုတဲ့သူကဒီဘက်ကတော့ဒီနေရာမှာလူတူအဖွဲ့အစည်းတရလုပ်ငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာနာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်းယားစီးမြင့်တွေချုပ်ဖောက်တာမျိုးစသဖြင့်မလုပ်သင့်မလုပ်ထိုက်မလုပ်အပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလိုလေအများအားဖြင့်ကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောကြည့်ပေးမယ်လေမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှာအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေဒါကြောင့် whistle blower ဖြစ်နိုင်ဖို့ကသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုသလိုတခါတရံလေလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါလေအမေရိကန်စူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office I guess his conscience made him do it
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အသည့်စိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာ၊စီမင်းချိုးဖောက်တာ၊အလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကိုအတိစိတ်ကြောင့်တက်ဆိုင်ရကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ကလလာတန်စီစဉ်တက်ဆက်ခဲ့တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးမှာပါ။2015နှစ်သစ်မှာကုန်လွန်ခဲ့တဲ့2014ခုအတွင်းအမျိုးသမီးကဏ္ဍကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကနေအမှတ်ရစရာမြန်မာအမျိုးသမီးတွေရဲ့ပြောဆိုချက်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကပြန်လည်စုစည်းတင်ပြထားပါရခင်ဗျာ
'Cause it only serves to make me more determined to achieve my final goal.
တော်ကောင်းရတော့သူကနေစရာမရှိတဲ့လူကိုလည်းအင်ခေါ်ထားတယ်။ကျွေးလည်းကျွေးတယ်၊ကောင်းကောင်းမွန်မွန်လည်းထားတယ်။အလားနဲ့မခွဲခြားဘူးကွာ။တော့တဘောကောင်းနေကြတယ်လေ။ပြင်မကောင်းတဲ့လူတော်တဲ့ရင်လည်းသေးတာကမှလက်နဲ့သွားတိုက်ပြီးတော့ဆွန့်ကျင်နေတာသူက။သူကအခုကျတော့သူ့မြေရလည်းရှေ့ရကွက်ပါတယ်လေ။အဲမြေရှေ့ရကွက်ပါတော့ကျတော့သူ့မြေကိုခတ်လာဆိုပြီးတော့သူကသနာပြတဲ့လူကခုလက်ရေးတွေပါလေလိုက်လိုက်ပြီးတော့သူကနောက်ကနေအားပေးတာနေလိုက်ဖို့ရင်းနဲ့အဲတဲ့တဲ့ကိုပြစ်လိုက်တာနှစ်ခုအုံနောက်တွေပါကိုထွက်တာကျမကိုယ်နဲ့ကောက်ခဲ့တာအုံနောက်တွေလည်းထွက်တယ်အုတ်ခုနေလည်းနှစ်တောင်ခွာလောက်လိုက်ကောက်ပါတယ်အုတ်ခုလည်းသူတို့ဘက်ကပြစ်တယ်ခန္ဓာပိုင်းဘက်ကပြစ်တယ်အခုဝင်တဲ့မှာဘာမှမပေါ်ရေးဘူးပဲပါလား
အဲ့ဒါကတော့2015ခုနှစ်တစ်ကိုကူပြောင်းတဲ့ကာလမှာကိုလွန်ခဲ့တဲ့2014ကအမျိုးသမီးကဏ္ဍမှာတင်ပြခဲ့တဲ့အစီအစဉ်တွေနဲ့မှတ်သားပွဲရာအမျိုးသမီးတွေရဲ့အတန်တွေကိုအနှစ်ချုပ်တင်ပြရမှာကြေကွဲပွဲရာအကောင်းဆုံးပြောကြားချက်လို့ဆိုရမှာပါဒီဇင်ဘာလ22ရက်နေ့ကစကိုင်းတိုင်းရင်းမာပင်ခရိုင်လက်ပောင်းကျင်းနီစီမံကိန်းအတွက်တင်းယူထားတဲ့မြေတွေမှာရော်ကြီးမြူတဲ့ဒေသခံတွေရဲ့မြေယာတွေကိုမြန်မာဥပိုင် Limited နဲ့ဖက်ဆက်လုပ်နေတဲ့တရုတ်ဝမ်ပန်ကော်မတီတို့ကခြံစည်းရိုးအတင်းခတ်ဖို့ကြိုးစားရကနေဒေသခံတွေနဲ့အခြေအနေတင်းမာလာပြီးလုံးကြုံရေးရဲတွေရဲ့ပြစ်ခတ်မှုကြောင့်ဥကောင်းတနတ်မှန်ခဲ့ပြီးမိုးကြိုးပြင်ရွာသူဒေါခင်ဝင်းတည်ဆုံခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့မျက်မြင်သက်သေတူရဲ့ပြောကြားချက်ပဲဖြစ်ပါတယ်ခုလိုကြေကွဲဝယ်ရာဖြစ်ရပ်နဲ့ပတ်သက်လို့ဆန္ဒပြမှုမှာပါဝင်ခဲ့တဲ့တောင်သူတူရဲ့ရင်ဖွင့်သံဟာလေမှတ်သားစရာလို့ဆိုရပါလိမ့်မယ်
ရဲရုံဘိန်းတွေကလည်းအကြောင်းဆောင်အောင်ရှိတယ်။တရုတ်ကအစိုးရရဲ့တရုတ်ရဲတွေကလည်းအကြောင်းဆောင်အောင်ရှိတယ်။အလို့သမားတွေဆိုအကြောင်းဆောင်ဆောင်အောင်ရှိတဲ့အင်အားကြီးနဲ့စပယ်ရွာဒေသကအမျိုးသမီးနဲ့ယောက်ျားတွေကိုအတင်းအားမအကျန်းဆက်တဲ့နေရာမှာတရုတ်တွေကိုရဲတွေအားပေးပြီးတော့တမောက်ပမာလူမျိုးတွေကိုပထူခိုင်းတယ်။အဲ့တော့တမောက်ကျင်းလာတာကကောမီပေါ်မှာကိုအဲ့ဒီစုနဲ့ကိုလည်းညီကိုလှုပ်ရှားတဲ့အချိန်မှာအင်းမလာများပြီးကိုမျိုးကိုအစ်မတို့အစော်ကန်းခံရလားဒီမှာအားရှင်းလာဆုံးမယ်ဒီမှာအခြေခွဲဆုံးမယ်အလား
တခါအမျိုးသမီးပေါ်အချမ်းဖက်ခံရမှုနဲ့ပတ်သက်လို့မြန်မာမျိုးသမီးအဖွဲ့အစည်းတွေကဒီနှစ်အတွင်းအစီရင်ခံစာတွေအသီးသီးထုတ်ပြန်ခဲ့ကြတာတွေရှိပါတယ်ပြီးခဲ့တဲ့နှစ်ဇန်နဝါရီလ15ရက်နေ့ကရည်ရွယ်မှုမှကင်းလွတ်ခြင်းနဲ့မပြောင်းလဲသေးတဲ့စနစ်ဆိုတဲ့အစီရင်ခံစာကိုထိုင်းခြေဆိုင် WLP ကအမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်ခဲ့ပါတယ်အဲ့ဒီအစီအင်ခံစာပြုစုသူတို့ဖြစ်တဲ့မတ်ဂျူလီယာရဲ့ပြောပြချက်ကိုလည်းဆက်လက်တင်ပြလိုပါတယ်
။ထိုးစစ်ဆင်မှုနဲ့ဒီလင်ပိုင်းဆိုင်ရာအကြမ်းဖက်မှုကတိုက်ရိုက်ဆက်နွယ်မှုရှိနေပါတယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကစစ်ပွဲတွေကမရက်နေသေးပါဘူး။အဲ့ဒီစစ်ပွဲဖြစ်ပွားရခြင်းကကျမတို့အမျိုးသမီးတွေအတွက်လုံခြုံမှုကမရနေပါဘူး။အမျိုးသမီးတွေလုံခြုံမှုမရဘူး။လင်ပိုင်းဆိုင်ရာအရာကျွလွန်မှုရှိနေတယ်။ကျမတို့ပါဝင်ခြင်းနဲ့နိုင်ငံရေးစီပွားရေးနယ်ပယ်မှာမျိုးသမီးတွေကပါဝင်မှုပိတ်ပင်နေတဲ့အစားတွေရှိနေပါသေးတယ်။ပြီးလို့ရှိရင်ဒီကျိုးလွန်မှုကအစိုးရစစ်တပ်တွေဘက်ကနေကျိုးလွန်မှုကသူတို့ကတကယ်တရားဝင်ကျိုးလွန်နေတယ်ကြည်ကြည်ပြန့်ပြန့်ကိုကျိုးလွန်နေတယ်တိုက်ပွဲရှိနေခြင်းအပြင်အမျိုးသမီးတွေကလင်ပိုင်းဆိုင်ရာအကြမ်းဖက်မှုကတော့ရှိနေတယ်ခံနေရတယ်အမျိုးသမီးတွေကတစားခံအပြင်ကျိုးလွန်ခံနေရတယ်ဆိုတဲ့ဥဆောင်ရှင်မတို့ကကြည်ကြည်ပြန့်ပြန့်မြေမောင်းထုတ်ပြနေတာပါ
။တခါထိုင်းကြည်ဆိုင် KWAT ခေါ်ကချင်မျိုးသမီးများအစည်းအရုံးကအတန်တိတ်ထိုးစစ်ဆိုတဲ့ခေါင်းကြီးနဲ့မြန်မာစစ်တပ်ရဲ့ဤဗျူဟာတွေကြောင့်ကချင်ဒေသမှာဝိရစေဝါပြဿနာကြီးဟာစုပ်ရင်ရလောက်အောင်ကြီးထွားနေပြီဆိုတဲ့အစီရင်ခံစာကိုအောက်တိုဘာလ10ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာပြုစုသူတို့ဖြစ်တဲ့ KWAT အစည်းအရုံးရဲ့တာဝန်ခံတူဖြစ်သူမွနီလီကခုလိုကချင်ပြည်နယ်မှာဘိန်းဆွဲမှုကြောင့်မျိုးသမီးတွေပေါ်ဘယ်လိုထိခိုက်စေလဲဆိုတဲ့ပြောပြချက်ဟာလေအမှိုက်ရစရာလို့ဆိုရပါလိမ့်မယ
်အမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကဆေးသမားဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကခြားကျွေးရတယ်ဒီမှာကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော်ဝင်ငွေခြားဖို့အတွက်ဆိုလို့ရှိရင်လည်းအင်မတန်ခက်ခဲတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးလွယ်လွယ်ကူကူနဲ့ပတ်စံဝင်နိုင်တဲ့ညီလန်းတွေထွက်လာတယ်ပေါ့နော်ဒီလိုရှိရင်တချို့ဒီဆေးတုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်မိဘတွေပြီးလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတိုင်းတွေကိုခံစားတာတွေကြာလာတဲ့အခါကျတော့သူတို့မှာချက်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတာပေါ့နော်မျိုးသမီးတွေအဲ့လိုမျိုးရုန်းကန်ပြီးတော့သူတို့ရဲ့ဘယ်လိုပြောမလဲနိုင်တလို့မိုးရစေဝါတွေကိုသူတို့ရောင်းချတာတွေရှိတယ်ဒါပေမဲ့ဥပဒေကတော့မလို့ကင်းဘူးပေါ့နော်ဒါပေမဲ့ဒီမိုးရစေဝါအကြီးကြီးမားမားရောင်းချတဲ့တကယ်ကုန်တည်ကြီးတွေကိုစတော့ဘယ်လိုပြောမလဲဖန်ဆီးတာတွေမရှိဘူးပေါ့နော်ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါတော့တရုတ်မင်းနမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွတ်လွတ်လပ်လပ်ဖြစ်လာတယ်လွတ်လပ်ဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကမိစွာတုံးဆွဲတယ်တုံးဆွဲတဲ့ပုံမှာကျန်လို့ရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိပ်စက်တယ်အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီတမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ခြားလာတယ်ခြားလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလုပ်ရှာဖို့အတွက်သူချိုးကြလာတယ်အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းစားတဲ့အဲ့လိုမျိုးအခြေအနေလည်းရှိတယ်ပြီးလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီဘယ်လိုပြောဒီမိုးရဲ့ဆွာတုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်ပတ်စံပဲရချင်လာတဲ့အခါကျတော့အဲဒီခြားနိုင်ငံကဒီများတော့အချင်းဒီပြုတ်ဖက်ကပေါ့နော်ကွန်ဖိုးတွေပေးပတ်စံများများပေးပြီးတော့လာတောင်းရမ်းပြီဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့သမီးတွေကိုလွတ်လွတ်လပ်လပ်နေပေါ့နော်ဒီရှော့ရှော့ရှူရှူနဲ့ပတ်စံမျက်နှာကြောင့်ဒီလိုမျိုးပေးစားတဲ့ရှိတယ်အဲ့လိုမျိုးပေးစားတာတခြားနိုင်ငံရောက်သွားတဲ့အခါကျတော့ဒီကိုယ်သမီးကပို့ပြီးတော့ဖြစ်စေပ
ါနောက်ဆုံးအနေနဲ့တင်ပြလိုတာကတော့27ရာစုမှာပြတ်ထမ်းဖို့မသင့်တော်တော့ဘူးလို့နိုင်ငံတကာကထောက်ပြတဲ့မေလ29ရက်နေ့ကမြန်မာအစိုးရကနေကိုးကွယ်ရာဘာသာရေးကူးပြောင်းမှုဆိုင်ရာဥပဒေကြမ်းနဲ့ဆက်လျင်ပြီးယဟန်ရှင်လူပြည်သူအများအကြံပြုချက်များဖိတ်ခေါ်တဲ့ကြေညာချက်နဲ့ပတ်သက်တာဖြစ်ပါတယ်။အဲ့ဒီကြေညာချက်မှာဥပဒေ၄ရပ် ဖြစ်တဲ့ကိုဂေယာဘာသာကုပြောင်းချင်းဆိုင်ရာဥပဒေလူဦးရေတိုးပွားနှုန်းထိမ့်ညီခြင်းဆိုင်ရာဥပဒေလက်ထပ်ထိမ့်ညာခြင်းဆိုင်ရာဥပဒေနှင့်တလင်တမြားကျင့်သုံးမှုဆိုင်ရာဥပဒေအစိုးပြုချက်တို့ပါဝင်ပြီးမျိုးဆော့ဥပဒေကျမ်းရဲ့လို့ခြုံငုံခေါ်ဝေါ်ထားတာဖြစ်ပါတယ်။အဲ့ဒီမျိုးဆော့ဥပဒေကျမ်းပေါ်အကြံပြုချက်တွေဖိတ်ခေါ်ခဲ့တဲ့ကြီးညာချက်ထွက်ပေါ်လာတဲ့အခါမှာပြည်တွင်းပြည်ပကတုံ့ပြန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။WLB ကအမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မတ်တင်တီညိုရဲ့တင်ပြချက်အမြင်ဟာလေစဉ်းစားစရာဖြစ်တယ်လို့ဆိုရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။နောက်ပြန်လဲသွားတယ်လို့ပြောလို့ရတာကတော့ဒီအမျိုးသမီးတွေကိုစောက်ရှောက်ရေးဆိုတဲ့ဒီခေါင်းစဉ်အောက်မှာထည့်လိုက်တာပဲ။ဆိုတော့မှဥပဒေပိုင်းဆိုင်ရာကန့်သတ်ပြဒါမှုတွေပြုလုပ်လာတယ်ဒါကြီးကိုကျွားတို့နိုင်ငံအစိုးရဦးသိန်းစိန်ကရောနောက်ပြတဲ့ခါကြလို့ရှိရင်တကယ်အကြီးဆုံးပါတီဖြစ်တဲ့ပြည်ခံပြုပါတီအပါအဝင်ကျွားတို့ရဲ့နိုင်ငံမှာဩဇာအကြီးမားဆုံးဖြစ်တဲ့နောက်ထပ်အင်အားစုတစ်ရပ်ဖြစ်တဲ့ဖုံးတော်ကြီးတွေကအစဒါကြီးကိုတကယ်ခိုင်မာတဲ့ယုံကြည်ချက်တွေနဲ့လှုပ်ဆောင်လာတာဟာကျွားတို့အမျိုးသမီးတွေအတွက်ကတော့အမတန်မှဟိုဝမ်းနဲ့ကြည်ကွဲရတယ်လို့ပြောချင်ပါတယ်ဒီလိုမျိုးဖြစ်မှာကျမတို့မျိုးသမီးတွေအတွက်ချမ်းပတ်ခံရတဲ့အနေထားနေပြီးတော့ကာကွယ်စောက်ရှောက်ပေးဖို့ထက်ကိုယ့်ရဲ့အမျိုးကိုယ့်ရဲ့ဘာသာဒါကြီးကပို့ပြီးတော့မှဟိုထိန်းသိမ်းရမယ်အဲ့လိုမျိုးထိန်းသိမ်းရတယ်ဆိုတဲ့အပိုင်းကလည်းကျမအနေနဲ့မှားတယ်လို့တော့မမြင်ပေမဲ့ဒါဟာအမျိုးသမီးတွေမှာပဲတာဝန်ရှိတယ်ဆိုတဲ့ပုံစံမျိုးပြောလို့မရအောင်အမျိုးသမီးတွေကိုပဲတခြားဘာသာနဲ့ဟိုလက်မထက်ရဘူးဆိုတဲ့ကန့်သတ်မှုမျိုးတွေပြုလုပ်နေတာအမျိုးသမီးတွေရဲ့ပြောရေးဆိုခွင့်နဲ့နောက်ပြီးတော့မှကိုယ့်ကျိတ္တပေါ်ကိုရက်တီခွင့်လွတ်လပ်စွာဒီဆုံးဖြတ်ခွင့်တွေကိုတားဆီးလိုက်တယ်လို့ကျမတို့မြင်နေပေါ့နော်ကျမတို့နိုင်ငံရဲ့လူဦးရေထက်ဝက်ကျော်ရှိတဲ့အမျိုးသမီးတွေရဲ့ခံစားချက်တွေနောက်ပြီးတော့မှအမြင်တွေသဘောထားတွေကိုအခုလိုဟိုဘာသာရေးဆိုတဲ့စကားလုံးအောက်ကနေပြီးတော့မှကန့်သတ်လိုက်မှုဟာကျမတို့နိုင်ငံအတွက်ကတော့အမတန်မှကြီးမားတဲ့နေ့နာဆုံးရှုံးမှုလို့ကျမမြင်ပါတယ် You can bend but never break me
cause it only serves to make me more determined.ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တာပါခင်ဗျာအခုတော့ဒေါက်ကင်မြူသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုထုတ်လွှင့်ပေးဖို့အလဲကြပါပြီ2014ခုနှစ်တည်းအာကာသစူးစမ်းရေးအောင်မြင်မှုနဲ့ဆုံးရှုံးမှုတချို့အကြောင်းအမေရိကန်အာကာသစူးစမ်းရေးဌာနသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြမှာပါခင်ဗျာ
နောက်ထပ်၁၄ခုနှစ်ဟာအာကာသဆိုင်ရာအပါဝင်သိပ္ပံကဏ္ဍမျိုးစုံမှာသူတေသနအတွေ့ရှိချက်တွေနဲ့ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ပါတယ်ဒီထဲကအရေးပါတဲ့တွေ့ရှိချက်တချို့ကိုဒီတစ်ပတ်မှာပြောပြပါရစေလုံခဲ့တဲ့နှစ်ပေါင်း135နှစ်အတွင်း2014ခုနှစ်ကိုအပူဆုံးလရည်နဲ့ကြုံခဲ့ရတာမို့20ရာစုနှစ်အတွင်းအပူဆုံးနှစ်ဖြစ်နေNOAA သမုဒ္ဒရာနဲ့လေရုဆိုင်ရာ American သုတေသနဌာနကသတ်မှတ်ခဲ့ပါတယ်။နှစ်ဆန်းပိုင်းမှာကမ္ဘာတောင်ဝင်ရိုးစွန်းကအန်တာတိကရေခဲပြင်ကနေကြီးမားတဲ့ရေခဲတူကြီးတွေကွဲထွက်ကုန်တာမို့ဒါဟာလာမယ့်နှစ်ပေါင်းတရာအတွင်းပင်လယ်ရေမျက်နှာပြင်မြင့်တက်မှုနဲ့နောက်ဆက်တွဲမလိုလားအပ်တဲ့ပြဿနာတွေရင်ဆိုင်ရဖို့ရှိနေပြီဆိုတာကိုသတိပေးလိုက်တာဖြစ်ပါတယ်
။2014ခုနှစ်မှာမိုးလေဝသဇလသေးရာယာတိဥတုလေးလာတဲ့သိပ္ပံပညာရှင်များခန့်မှန်းချက်အရစက်ကရီ2080ကျလို့ချိန်ကမ္ဘာယာတိဥတုကတော်တော်ကိုပြောင်းသွားပြီးတော့အခုချိန်ထက်မြတ်3ဒီဂရီပိုမြင့်လာတဲ့အတွက်ကန်ယူဒန်ဒေတာတွေဟာပင်လယ်ရေအောက်မြုပ်သွားမယ်။စောင်းရာသီအိုလံပစ်လုပ်လို့မရလောက်အောင်နှင်းအကျနေသွားနိုင်ပြီလို့ဟောကိန်းထုတ်လိုက်ပါတယ်
။သိပ္ပံပညာရှင်ဒေါက်တာပရိသာတင်မှာ2014ခုနှစ်မှာကမ္ဘာယာတိဥတုနဲ့မကဘဲတခြားသိပ္ပံဆိုင်ရာလေ့လာတွေ့ရှိချက်တွေကန္ဓာဘောင်းဆောင်မှာထူးထူးခြားခြားတွေ့ရတာပါလူသားတွေလွတ်တန်လိုက်တဲ့အရင်ကျဲတကွန်ဘော်ကိုအရောက်သွားနိုင်ပြီးကျဲတကွန်ဘော်ကရေနမူနာဆန်းစစ်မှုကနေကမ္ဘာရေနဲ့ကွဲပြားတာကိုသိခဲ့ရတယ်လို့ကမ္ဘာပေါ်မှာလွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကရှင်းတန်းခဲ့တဲ့ကမ္ဘာအကြီးဆုံးဒိုင်နိုဆောသရဝကြီးတွေရဲ့အယိုးစုကိုလည်းဒီနှစ်မှာပဲတွေ့ခဲ့ရတာပါ
ရှင်ဟောင်းကြောက်ဖြစ်ဇီဝယုံကျင်းလေးတာသူပညာရှင်တွေဟာဒီ2014ခုနှစ်မှာအာဂျင်တီးနားနိုင်ငံပက်တဂိုနီးယားအရက်ဒေသမှာတန်တရာကျော်လောက်လေးပြီးတော့အရှည်ပေ130ရှိတယ်။ကမ္ဘာပေါ်မှာအလေးဆုံးဆိုတော့အကြီးဆုံးဖြစ်တဲ့ဒိုင်နိုဆောအယိုးစုကိုသွားတွေ့ခဲ့ပါတယ်။နောက်စိတ်ဝင်စားဖို့ကောင်းတာပါလဲဆိုလို့ရှိရင်နိုဘယ်ဆု2014ခုနှစ်မှာယူဘာဗေဒာနိုဘယ်ဆုကိုဂျပန်ကယူဘာဗေဒာပညာရှင်စင်နှစ်လောက်မကကျူးစာတီထွင်ခဲ့တဲ့အပြာရောင် LED ပေါ့နော်အလင်းရောင်ထွက်နိုင်တဲ့ဒိုင်းဘုတ်ကိုတီထွင်မှုကြောင့်ရခဲ့ပါတယ်အဲ့တော့နေရောင်ကြီးရရတဲ့ PS6 နဲ့လောင်ထားတဲ့ဘက်ထရီနဲ့တည်းညအခါမှာပြည့်စစ်မပေးနိုင်တဲ့ကြေးလက်ဒေသတွေမှာထိနေကြီးအောင်ကိုမီးထွန်းပေးနိုင်တဲ့အတွက်သူတို့ဒီနိုဘယ်ဆုကိုထိုက်ထိုက်တန်တန်ရတယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်2014ခုနှစ်ယူပဗေဒနိုဘယ်ဆုရခဲ့တဲ့ဂျပန်ပညာရှင်3ရဲ့တီထွင်မှုကနေလူနေမှုဘဝအဆင့်တန်းကိုပြောင်းလဲဖို့အတွက်ဖြစ်လာစေသလိုဓာတုဗေဒနိုဘယ်ဆုအချီးမြှင့်ခံခဲ့ရတဲ့အမေရိကန်နဲ့ဂျာမနီနိုင်ငံတွေကသုတေသနပညာရှင်3ဦးရဲ့တီထွင်မှုကလည်းနာနိုနည်းပညာကိုပိုးပြီးတိုးတက်လာစေတာပ
ါဓာတုဗေဒမှာတလက်မရဲ့အပုံတပန်းပုံတပုံမကအလွန်တရာမှငယ်တဲ့အနုမြူနီပါလောက်သေးတဲ့အရာတွေ cell တွေကိုမြင်နိုင်တဲ့ super resolve fluorescent microscope ကိုတီထွင်တဲ့ဒီ3ယောက်ရှိပါတယ်သူတို့ဓာတုဗေဒနိုဘယ်ဆုပေးခဲ့ပါတယ် fluorescent microscope ဆိုတာ nano technology အရာ microscope ကြည့်တဲ့ slide ကို check လုပ်လိုက်တယ်ဆိုအရောင်ဆိုးပေးလိုက်တာပေါ့နော်ပြီးတော့မှ microscope နဲ့အပေါ်နေပြီးအလင်းရောင်တစ်မျိုးပေါ့အလင်းရောင်တစ်မျိုးဆိုတာပါလဲဆိုလို့ရခရမ်းလုံရောင်ကြီးပါပဲအဲ့ဒါနဲ့ slant ကြည့်လိုက်တဲ့အခါကျတော့အလွန်တရာမှသေးတဲ့အနုမြူအရွယ်နီးပါးလောက်ရောက်နေပြီဖြစ်တဲ့အဲ့ဒီ tissue လေးတွေ cell လေးတွေကိုသိသိကြကြတိတိကြကြမြင်ရတဲ့အတွက်သူတို့ Nobel Prize ရ
နာနိုနည်းပညာဆိုင်ရာနောက်ထပ်တွေ့ရှိမှုအသစ်တွေလည်းဒီနှစ်ထဲမှာပဲထူးထူးခြားခြားထွက်ပေါ်လာတာမို့ဆေးဘက်ဆိုင်ရာနဲ့ကုသရေးတွေမှာပိုးပြီးအဆင်ပြေလာစေမှာဖြစ်တယ်လို့လူနေမှုဘဝကိုပါပြောင်းလဲသွားစေနိုင်တာပ
ါဒီနာနိုနည်းပညာနဲ့အောင်မြင်မှုတစ်ခုကတော့တကယ်ကိုတက်ရှိရုပ်ကလပ် cell တွေထဲမှာဒီစားတပွင့်ရဲ့အပုံ900ပုံတပုံတဲ့ငယ်တဲ့ဒီရွှေနဲ့ rutium နဲ့ဓာတ်ထူကြောင်းလေးကိုအပြင်ကနေပြီးတော့တန်လိုက်ဒါပြီးတော့ ultrasound အတန်နဲ့လေပတ်ပြီးတော့ဒီ motor လေးကိုလှည့်ပြနိုင်ခဲ့ပါတယ်ဒီ nano ဆေးပညာဟာနောက်တစ်ချိန်မှာကင်ဆာရောဂါရှိတဲ့ cell နေရာကိုပေါ့နော်ကင်ဆာဆေးတခါတည်းဓာတ်ရိုက်တန်းရောက်သွားအောင်ပို့ပေးနိုင်မှာဖြစ်ပါတယ်အဲ့လိုပို့ပေးနိုင်တယ်လို့ကင်ဆာ cell တွေကိုလည်းလူရဲ့ကိုယ်ခန္ဓာရဲ့အပြင်ကိုဆွတ်ထုတ်ပေးနိုင်တဲ့အလွန်တရာမှသေးငယ်တဲ့ဒီစက်ပစ္စည်းလေးတွေကို nano စက်မှုပညာနဲ့ထုတ်နိုင်လိမ့်မယ်လို့ပြောပါတယ်အဒီနှစ်ထဲမှာဆို nano electronic နည်းပညာကြောင့်တယ်လက်မရဲ့အပုံတသိန်းတည်းမကသေးတဲ့ transistor ကိုလုပ်နိုင်ပြီးဒါပြီးတော့ဒီနည်းပညာကြောင့်ပဲနောက်ဆိုဘာလို့ပေါ်လာမလဲဆိုလို့ရှိရင်လေရော့မသွားတဲ့ tennis ball လို့နောက်ရိုက်လိုက်ရင်ပို့ပြီးတော့တဲတဲရောက်နိုင်တဲ့ကောက်တီထွင်ဖို့ကြိုးစားနေပါလိမ့်နောက်တစ်ခုစိတ်ဝင်စားစရာကောင်းတာနှွေးရသီမှာအေးပြီးတော့စောင်းရသီမှာနှွေးစီတဲ့အဝတ်အထည်တွေအပြင်တုတ်ဆေးတစ်ခုနဲ့ဒီကားမှန်တုတ်ထားတဲ့အခါမိုးရွာရင်ရေရက်မလို့ရေတွေကအလိုလိုကိုစီးချသွားနိုင်တဲ့နည်းပညာကိုအတီတိုးတက်လာပြီနောက်ဆိုလို့ရှိရင် wiper မလို့တော့ဘူးကွာကားမှာလေဘာဆိုတော့သူ့အပေါ်မှာအဲ့လိုကုတ်တင်တစ်ခုပေါ်ပြင်ထားတဲ့အခါကျတော့ hydrophobic ကိုခေါ်တယ်ရေကြောက်တဲ့ပစ္စည်းပေါ့ဗျာရေကြောက်တာမဟုတ်ရေကိုတွန်းပလိုက်တာပေါ့နော်အဲ့တော့မိုးရွာလို့ရှိရင်ရေကအဲ့ပုံမှာတင်းကုန်မနေတော့အောက်ကိုအကုန်လုံးလိမ့်ကျသွားတာပေါ့
လက်ကင်ဖုံးသုံးဆွဲသူတွေအတွက်ဒီနှစ်မှာဝမ်းသာစရာတီထွင်မှုတစ်ခုပေါ်လာတယ်လို့မအိုးစေးရှာနေသူတွေအတွက်လည်းသတင်းကောင်းကြရတယ်နှစ်ပါ
ဒီနှစ်ထဲမှာပေါ့နော် cell phone ကဘက်ထရီကို minute ဝက်အတွင်းမှာပြန်ပြီးချက်ချင်း charge လုပ်နိုင်တဲ့နည်းပညာကို Israel ကဇီဝယူဝပေးတာပညာရှင်တွေကတီထွင်လိုက်ပါတယ်။နောက်တစ်ဖက်ကလည်းဂျပန်သိပ္ပံပညာရှင်တွေကဇီဝရုပ်ယိုယွင်းမှုကိုနှစ်ဆလောက်မကနှီးသွားအောင်လုပ်နိုင်တဲ့နည်းပညာကိုတီထွင်ခဲ့နိုင်ပါတယ်။အဲ့တော့တင်ထားတဲ့ဖျားပန်းဆိုနှစ်ဆသုံးဆလောက်ကြာကြာခံမယ်ပေါ့နော်
။သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်မှာ September လထဲမှာGlasgow ကဓာတုပညာရှင်တွေကရေကနေဟိုက်ဒရိုဂျင်လောင်စာကိုထုတ်ပြနိုင်ခဲ့တာမို့ဒါဟာအစားထိုးလောင်စာကဏ္ဍကိုတခန်းတစ်ဆေတော့မှာဖြစ်ပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးခဲ့တာပါခင်ဗျာ။တော်ရရှိမြခင်ဗျာ။ VOA ကိုစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်၊သတင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လို့ရဆိုရင်ကျွန်တော်ရဲ့ email လိပ်စာက barmis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်က2323899 ဖြစ်ပြီး fax နံပါတ်က2323899ဖြစ်ပါတယ်။မြန်မာပြည်ကနေတဆင့်စာနဲ့ရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်သက်တာအမှတ်1999ကိုစာရေးသားဆက်သွင်းနိုင်ပါ रे ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
Sony ရုပ်ရှင်ကုမ္ပဏီကို Cyber Attack Internet ကနေတိုက်ခိုက်တာနဲ့ပတ်သက်လို့မြောက်ကိုရီးယားအစိုးရပါတာဝန်ရှိတယ်လို့ FBI American Bureau စုံစမ်းစစ်ဆေးအဖွဲ့ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင် Kim Jong-un ကိုလုံခြံတပ်ဖြတ်တဲ့ဇလံ Sony ကထုတ်လုပ်ဖြန့်ချိဖို့အစီအစဉ်ထားခဲ့တာပါ။ဒါကြောင့်မြောက်ကိုရီးယားဘက်ကကွန်ပျူတာကွန်ရက်စနစ်ကိုဖျက်ဆီးပြီးငွေကြေးစည်းရုံးနဲ့ဝန်ထမ်းတွေရဲ့ပုဂ္ဂိုလ်ရေးအချက်အလက်တွေကိုခိုးယူခဲ့ကြောင်း FBI ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ငင်းငယ်ထင်းထင်းဆောက်ရှောက်သူများလို့ခေါ်တဲ့အဖွဲ့ကအခုလိုတိုက်ခိုက်မှုကိုလှုပ်တာဖြစ်ကြောင်းပြောပြီး Sony နဲ့ကုမ္ပဏီဝန်ထမ်းတွေနောက်ဒီရုပ်ရှင်ပြသမဲ့ယုံကြည်ကိုချိန်ချောက်ခဲ့ပါတယ်။အခြား American agency တွေနဲ့ပူးပေါင်းထောက်လှမ်းခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအစိုးရဟာဒီဖြစ်ရပ်တွေအလုံးနောက်ကွယ်မှာတာဝန်ရှိတယ်ဆိုတဲ့အထောက်အထားတွေရှိနေပြီဖြစ်ကြောင်း FBI ကပြောပါတယ်။ဒင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာတော့မြောက်ကိုရီးယားရဲ့လုပ်ရက်ပေါ်အမေရိကန်အနေနဲ့တုံ့ပြန်သွားမှာဖြစ်တယ်လို့သမ္မတဘရိုက်အိုဘားမားကကတိပြုခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းမြောက်ကိုရီးယားအစိုးရဟာသူ့တိုင်းပြည်နယ်နိမိတ်ကိုကျော်ပြီးလွတ်လပ်စွာပေါ်ထုတ်ပြောဆိုပိုင်ခွင့်ကိုဖိနှိပ်ပြီးလွတ်လပ်စွာအနုပညာဖန်တီးခွင့်အပေါ်ကန့်သတ်မှုတွေကိုဆောင်ရွက်နေရဆိုပြီးကြေညာချက်ထုတ်ပြစ်တင်ဝေဖန်ခဲ့ပါတယ်။လွတ်လပ်စွာထုတ်ပေါ်တင်ပြခွင့်ဟာအမေရိကန်စန်တန်ဘိုးရီရဲ့အဓိကအကြဆုံးအပိုင်းဖြစ်တယ်ဆိုပြီးတော့လည်းမစ္စတာကယ်ရီကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအနုပညာရှင်တွေဟာအစိုးရကိုတောင်မှလွတ်လပ်စွာဝေဖန်နိုင်ပါတယ်။ကျွန်တော်တို့တွေဟာသူတို့ပြောတာတွေအားလုံးကိုမကြိုက်ဘူး။တခါတလေဆိုအကြီးအကျယ်စိတ်တိုင်းမကြပေမဲ့လည်းဒါဟာသူတို့ရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဖြစ်ပါတယ်။အခုလိုစိုက်ဘာတိုက်ခိုက်မှုလုပ်တာဟာနိုင်ငံတော်လုံခြုံရေးအတွက်စိန်ခေါ်မှုတစ်ရပ်ဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကယ်ရီကပြောဆိုလိုက်ပြီးဒါဟာလက်ခံနိုင်တဲ့အတိုင်းအတာကိုကျော်လွန်သွားပြီလို့ဆိုပါတယ်။အခုလိုရန်လိုတဲ့လုပ်ရက်တွေကြောင့်အမေရိကန်ဟာကမ္ဘာတစ်လွှားကလုတ်ဖော်ကင်မရာတွေနဲ့အတူအင်တာနက်လုံခြုံရေးစနစ်ပိုကောင်းလာအောင်နိုင်ငံတွေအနေနဲ့ဒီအင်တာနက်လုံခြုံရေးနဲ့ပတ်သက်ပြီးစံသတ်မှတ်ချက်တွေကိုလက်ခံလာအောင်လွတ်လပ်စွာထုတ်ဖော်ပြောဆိုတင်ပြခွင့်ကိုအားပေးလာအောင်နဲ့အင်တာနက်သုံးစွဲမှုကိုလုံခြုံပြီးစိတ်ချရတဲ့အခြေအနေရအောင်ဆက်ကြိုးပမ်းဖို့တာဏိတ်ထံပုံမှုခိုင်မာလာစေတယ်လို့လည်းမစ္စတာကယ်ရီကပြောဆိုပါရယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American Soya ရဲ့အားဝဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရခင်ဗျာ။တော်ရရှိမယ်ခင်ဗျာ။ VOA ကထုတ်လွှင့်ပေးနေတဲ့ကျမ်းမာရေး၊သိပ္ပံနဲ့နည်းပညာ၊အမျိုးသမီးကဏ္ဍ၊ဘလော့ဂါတွေပြောသမျှမြမရေးရာသုံးသပ်ချက်၊မနက်ခင်းအင်္ဂလိပ်စာသင်ခန်းစာ၊တရက်လီလိုင်းဆွေးနွေးခန်း၊တူတာဆောင်လင် American တခွင်စတဲ့သတင်းပတ်စင်ကဏ္ဍတွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ www.bami.voanews.com မှာပြန်လည်ဖတ်ရှုလို့ရပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့ channel တည်တဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကကြီးညာပေးပါပ
ါမြန်မာနိုင်ငံရဲ့68ချိန်မြောက်လွတ်လပ်ရေးနေ့အခါသမယမှာမြန်မာပြည်သူတွေပျော်ရွှင်ချမ်းမြေ့စေဖို့အတွက်သမ္မတအိုဘားမားနဲ့တကွအမေရိကန်ပြည်သူတွေကိုစားအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဆွံ့မွန်ကောင်းတောင်းလိုက်ကြောင်းတောက်ကြနေမှာအမေရိကန်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံကဒီမိုကရေစီနှီးကြပြီးငြင်းငြင်းချမ်းချမ်းနဲ့စီးပွားရေးဖွံ့ဖြိုးတဲ့ခေတ်မီတိုးတက်နိုင်ငံဖြစ်လာရေးအတွက်ဆက်ပြီးပြုပင်ပြောင်းလဲမှုတွေလုပ်နေတဲ့၍အမေရိကန်ပြည်ထောင်စုကပံ့ပိုးကူညီမှုတွေပေးနေမယ်ဆိုတာကိုဒီလိုနေတူးနေမြန်မာထပ်ပြီးကတိပေးတယ်လို့ဝန်ကြီးကယ်ရီကပြောကြားလိုက်တာပါ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာ Sony ရုပ်ရှင်ထုတ်လွှင့်ရေးကို Computer Cyber ဖောက်ထွင်းတိုက်ခိုက်မှုလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တောက်ကြနေမှာ American သမ္မတ Barack Obama ကမြောက်ကိုရီးယားပေါ်အရေးယူတန်းခတ်မှုအစ်စ်တွေချမှတ်လိုက်ပါတယ်။မြောက်ကိုရီးယားကအဖွဲ့အစည်း3ခုနဲ့လူပုဂ္ဂိုလ်10ဦးကိုပြစ်မှတ်ထားချမှတ်တဲ့တန်းခတ်မှုကမြောက်ကိုရီးယားရဲ့ Cyber တိုက်ခိုက်မှုအပေါ်ဝင်ရန်စတဲ့လုပ်ရအများအပြားအတွက်ပထမအဆင့်အနေနဲ့အရေးယူတာလို့သမ္မတအင်ဗျူကပြောပါတယ်။တောက်ကြနေမှာရာသီဥတုအခြေအနေအနှဲငယ်ကောင်းမွန်လာတဲ့အတွက်တနင်္လာနေ့ကပြစ်ကျခဲ့တဲ့ AAsiaခီးတဲ့တင်ဂျေလီအပျက်စီးရတဲ့အလောင်းတွေကိုရှာဖွေရမှာရေရောက်ရှာဖွေကိရိယာတွေတုံးသွားမယ်လို့တာဝန်ခံတွေကပြောပါတယ်။တရုတ်နိုင်ငံကလက်ထောက်နိုင်ငံခြားရေးဝန်ကြီးကိုယာရုကနေဖယ်ရှားပစ်ခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဝါရယ်လူတွေအတွက်သတင်းကောင်းတစ်ခုကတော့လူကိုဝါစေတဲ့အစီကလက်စီးတွေဟာအရေးပြားအောင်မှာရှိပြီးသူတို့ဟာဘက်တီးရီးယားရောဂါပိုးတွေအန္တရာယ်ကာကွယ်ပေးနိုင်တယ်လို့အမေရိကန်နိုင်ငံကယ်လီဖိုးနီးယားဆန်ဒီယေဂိုဆေးချောင်းသုတေသနပညာရှင်တွေကတွေ့ရှိခဲ့ပါတယ်။
သတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကကြီးညာခဲ့တာပါဒီမနေ့စီစဉ်ထုတ်လို့ရမှုကဥကြကြောသိန်းဖြစ်ပြီးအင်ဂျင်နီယာကတော့ Zubel L Che ဖြစ်ပါတယ်ကျွန်တော်ကတော့အအောင်ပါစနေနေ့မနက်ခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 48 50ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်တော်ရရှင်နေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.